Welcome to the Voice of America in Burmese.
မင်္ဂလာပါဗျာဒါရှင်များရှင်2019ခုနှစ်မတ်လ30ရက်စက်တဘရီနေ့ညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်သူမျိုးတော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:20နာရီအထိလိုင်းကီလိုမီတာ24 25 32နဲ့51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်အီတန်စမဒီညတွေ့စီစဉ်တွေကိုတင်ဆက်ပေးသွားပါမယ်
။ကျွန်တော်အောင်လင်းပါ။ဒီညနောက်ပြန်မဲ့တင်ပြရမှာတော့ပြည်ရဲ့နဲ့အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဂျောင်းဝင်စစ်ပတ်ကမှုနဲ့သမ္မတတော်နဲ့ထရိုင်းအတွင်းလူတွေပတ်သက်မှုရှိမရှိဒီကနေ့ထပ်လွှတ်တော်မှာစတင်ကြားနာနေပါပြီ။မြန်မာနိုင်ငံမှာတိုင်းသားလက်နက်ကိုင်အဖွဲ့၅ဘက်ကမြန်မာစစ်ရဲနဲ့ပြစ်ခတ်ရဆဲလက်မှတ်ရေးထိုးဖို့သဘောတူညီချက်ရရှိခဲ့ကြောင်းမြန်မာစစ်ရဲကကြေညာလိုက်ပါတယ်။ဒီလိုထက်တန်းရောက်နိုင်ငံတကာနဲ့မြန်မာနိုင်ငံဆရာသတင်းတွေကိုကိုဝင်းမင်းနဲ့အတူကြေညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြမှာကရခိုင်ပြည်နယ်မောင်းတုံးမြို့နယ်စပ်မှာရှိတဲ့မြန်မာတပ်မတော်ခြေဆိုင်စခန်းတစ်ခုမှာဘုံးပါကွဲရာကြောင့်ဒေသုံသူနဲ့ဒဏ်ရာရသူတွေရှိခဲ့ပါတယ်။
ကျင်းလာကြတော့ကျွန်တော်တို့အနေနဲ့ကြတော့လက်ရှိမှာဟုတ်ပြန်မှုတော့ကိုတို့လူကြီးတွေကစီစဉ်လို့ရှိပါပြန်ပြီ။ကျွန်တော်အနေနဲ့ကြပြောလို့မရသေးပါစီစဉ်လို့ရှိနေပေါ့နော
်။ဒီကြောင့်လည်းပတ်သက်ပြီးတော့ရဲရရှိတူကခုလိုပြောသွားတာကိုမကြားခင်မှာပြေစုံနာဆင်ကြဖို့ရှိပါတယ်။ဒါပြင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ပြောသွားတဲ့မင်းကိုပေါ်သုံးသက်ချက်တွေကိုလည်းတရက်ဆက်တွေမင်းမြန်တာကိုလည်းနာဆင်ကြမယ်အပြင်တခြားနိုင်ငံတကာသတင်းတွေကိုလည်းခုညပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လေးဦးနဲ့ကိုဝင်းမင်းတို့ကကြီးညာပေးသွားမှာပါရှင်။
ပြည်ရနေတဲ့ကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဂျောင်းဝင်စစ်ပကဲမှုနဲ့သမ္မတတော်နဲ့ထရန့်ရဲ့အတွင်းလူတွေပတ်သက်မှုရှိမရှိဆိုတာတွေကိုဒီကနေ့စတင်ကြားနာဆက်ဆင်းနေပါပြီ။ကြားနာမှုမှာရုရှားနိုင်ငံကဩဇာလွှမ်းမိုးကိုကြိုးပမ်းနေတဲ့လောရက်တွေနဲ့နောက်ကျောင်းရာဇဝင်တွေအပြင်အမေရိကန်ရဲ့စိုက်ဘာလူညုံရေးစွမ်းရည်တွေပေါ်အထူးအကဲပြတ်ဆန်းစစ်သွားမှာပါ။အများအယုံဆိုင်နေတဲ့ကြားနာဝဲမတိုင်မီမှာပဲတက်နန်နယ်များဗဲလိုက်မှုကင်းကင်းဆောင်ရွက်သွားမယ်ကြောင်း Republican Party ကတက်လွတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌဖြစ်တဲ့ Democrat တက်လွတ်တော်မတ်တူကကတိပြုပြောကြားထားကြပါတယ်။ထောက်လှမ်းရေးသတင်းချက်လက်တွေပေါ်မူတည်ပြီးစုံစမ်းစစ်ဆေးမှုတွေကြေကြေပြင်းပြင်းလှုပ်ဆောင်သွားမယ်ကြောင်းကော်မတီဥက္ကဋ္ဌမြောက်ကာရိုလိုင်းနာပြည်နယ်တက်လွတ်တော်မတ် Richard Barr ကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုထားသလိုကော်မတီဒုဥက္ကဋ္ဌ Virginia ပြည်နယ်တက်လွတ်တော်မတ် Mark Warner ကလည်းစုံစမ်းတိုင်အောင်ဆောင်ရွက်သွားမယ်ကြောင်းပြောဆိုထားပါကော်မတီအနေနဲ့မကြုံဘူးလားအောင်များပြတဲ့မှတ်တမ်းတွေကိုလက်ခံရရှိထားပြီးနောက်ထပ်အချက်လက်တွေထပ်မံရရှိဖို့ထောက်လှမ်းရေးတိုင်းဝိုင်းနဲ့ဆက်လက်ညှိနှိုင်းနေတဲ့အကြောင်းလဲကော်မတီဥက္ကဋ္ဌကပြောဆိုထားပါတယ်။စုံစမ်းစစ်ဆေးမှုအတွက်လူ20ထက်မနည်းဘူးခေါ်ယူမင်းမြတ်မှုရှိနေပြီးကော်မတီရှေ့မှာထွက်ဆိုဖို့ကန့်လန့်ထားတဲ့သမ္မတထရမ့်ရဲ့အချက်မေးပုဂ္ဂိုလ်လက်ဖြစ်သမ္မတလက်ဖြစ်တဲ့ဂျယ်ရက်ကော့ရှ်နာလည်းပါဝင်မှာဖြစ်ကြောင်းလဲပြောဆိုထားပါတယ်
။မွတ်စလင်အများစုနေတဲ့နိုင်ငံ6နိုင်ငံကလူတွေကိုအမေရိကန်ပြည်တော်စီထွဲဝင်ခွင့်အရဆိုင်းလိုက်ပြီးဒုက္ခသည်ဝင်ရောက်ခွင့်ကိုလည်းယာယီကန့်သက်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်တွေကိုပြည်ထောင်စုအစိုးရတရားသူကြီးကဆန့်ကျင်ထားတာကိုထပ်ပြီးသက်တမ်းတွေ့လိုက်ပါတယ်။ဒီသမ္မတအမိန့်ကိုအစိုးရကအကောင့်ထဲမဖော်ဖို့အတွက်ယာယီဟန်တားတဲ့ဆုံးဖြတ်ချက်တွေကိုအမေရိကန်တရားသူကြီးဂျယ်ရက်ဝါဆန်ကဒီလ15ရက်နေ့တုန်းကပဲချမှတ်ခဲ့တာဖြစ်ပြီးမနေ့ကဒါကိုထပ်မံသက်တမ်းတွေ့လိုက်တာပါ။ဒါအပြင်ဒီသက်တမ်းတွေ့မှုထဲမှာဟဝါယီပြည်နယ်ကတောင်းဆိုမှုအရသမ္မတထရမ့်ရဲ့လူဝင်မှုကန့်သက်မိန့်တွေကိုဘယ်သူမှအကောင့်ထဲမဖော်ဖို့ကနဦးတားမြစ်ချက်တရားရုံးဥပဒေကိုပါထပ်တိုးပြဋ္ဌာန်းလိုက်ပါတယ်။တရားသူကြီးဝါဆန်ကသမ္မတထရမ့်နဲ့သူ့ရဲ့လက်ဖော်ကိုင်မက်တွေနဲ့သူ့အနေနဲ့မွတ်စင်တွေကိုပြစ်မှတ်ထားခွဲခြားကန့်သက်တာဖြစ်လို့ဟဝါယီပြည်နယ်ကပြောဆိုထားတာပါဝင်အစောပိုင်းအခုလိုဆုံးဖြတ်ချက်ဖြစ်စေတဲ့အခြေအနေတွေဟာပြောင်းလဲမသွားသေးဘူးလို့ပြောခဲ့ပါတယ်။တရားသူကြီးဝါဆန်ကဆက်ပြီးဘာသာရေးရခွဲခြားဆက်ဆံတာမျိုးမဖြစ်စေရဘူးဆိုတဲ့အမေရိကန်ဖွဲ့စည်းအုပ်ချုပ်ပုံပါတဲ့အချက်ကိုအခုထရမ့်အစိုးရရဲ့လုပ်ရက်ကချိုးဖောက်တာဖြစ်လို့ဟဝါယီပြည်နယ်အနေနဲ့သမ္မတရဲ့လူဝင်မှုကန့်သက်မိန့်ဥပဒေကိုဆန့်ကျင်ရမှာအောင်မြင်မဲ့အလားအလာကောင်ရှိနေတယ်လို့လည်းတရားသူကြီးကထောက်ပြလိုက်ပါတယ်ခင်ဗျာ
။အဲစစ်သွေးကြောင့်ချင်းမင်းရဲ့ဒုက္ခသည်ပြဒနာဖြစ်ရှင်ဒေသတွင်းမဟာမိတ်တွေနဲ့ဆွေးနွေးမဲ့ပြပခီးစဉ်အစဖြစ်အမေရိကန်နိုင်ငံရဲ့ဝန်ကြီးရက်စ်တယ်လာဆန်ဟာတူရကီနိုင်ငံကိုတောက်ရောက်ပြီးအန်ကာရာမြို့မှာဝန်ကြီးချုပ်ဘန်နာလီယင်ထရင်တူရကီသမ္မတရီချစ်တာရဲ့အာရိုဝါနဲ့နိုင်ငံရဲ့ဝန်ကြီးမက်ဗလူကာဘူဆိုဂလူနဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒီကနေ့တွေ့ဆုံမှုကတော့အဲစစ်သွေးကြောင့်ချင်းမင်းရဲ့ဒေသတွင်းတည်ငြိမ်မှုရအောင်တည်ဆောက်ရေးနိုင်ငံရဲ့စီးပွားရေးဆက်ဆံမှုတွေတိုးမြှင့်စတဲ့ရည်မှန်းချက်၃ခုပေါ်မူတည်ဆွေးနွေးခဲ့တဲ့အကြောင်းလဲဝန်ကြီးတယ်လာဆန်ကတူရကီနိုင်ငံရဲ့ဝန်ကြီးနဲ့အတူရှိနေစဉ်ပြောကြားခဲ့တာပါ။တူရကီနိုင်ငံဟာ1952ခုနှစ်ကမြောက်အတ္လန္တိတ်စာချုပ်အဖွဲ့နေတိုးဖွဲ့ဝင်ဖြစ်ရပ်တည်ခဲ့ပြီးအဲစစ်သွေးကြောင့်ချင်းမင်းရဲ့ကမ္ဘာတဝန်းပူးပေါင်းကြိုးပမ်းမှုတွေမှာဆက်လက်လက်တွဲဆောင်မှာဖြစ်တဲ့အကြောင်းလဲပြောဆိုခဲ့ပါတယ်။ဝန်ကြီးတယ်လာဆန်ကမြောက်အတ္လန္တိတ်စာချုပ်အဖွဲ့နေတိုးဖွဲ့ဝင်နိုင်ငံရဲ့ဝန်ကြီးတွေနဲ့ပထမဆုံးအချိန်တွေ့ဆုံမှုရှိနေပြီးမဟာမိတ်ဖွဲ့တွေဗန်နာရီယံပုံငွေတွန်းမြင့်ထက်ဝင်ရေးကိစ္စကိုလည်းဖိအားပေးပြောဆိုသွားမှာပါ။အမေရိကန်ဥဆောင်တဲ့မဟာမိတ်တပ်တွေကတော့အဲစစ်သွေးကြွားရေးထိန်းချုပ်ထားတဲ့စီးရီးယားနိုင်ငံရကာမျိုးကိုပြန်လည်သိမ်းပိုက်နိုင်ရေးစစ်ဆင်ရေးဆင်နွှဲနေတာဖြစ်ပါတယ်။အမေရိကန်နဲ့အဲစစ်သွေးကြွားတိုက်ဖြတ်ရေးမဟာမိတ်ဖွဲ့တွေအနေနဲ့အစိုးရဖွဲ့တွေထွက်ပြေးတဲ့နေမြေတွေမှာသ တင်ငင်မှုရရှိစေဖို့နဲ့ဒုက္ခသည်တွေနေရပြန်လာနိုင်ရေးဦးစားပေးဆွေးနွေးဖို့လည်းစီစဉ်ထားပါတယ်
စီးရီးယားနိုင်ငံမြောက်ပိုင်းတူရကီနဲ့နယ်စပ်တစ်ချောင်းမှာရှိတဲ့ IS သေးကြွားတွေနဲ့စီးရီးယားကတ်သဘုံတွေကိုဒေတာတွေကနေတုတ်တင်ရှင်းလင်းဖို့အတွက်စီးရီးယားနိုင်ငံမြောက်ပိုင်းမှာခုနလကြာစစ်ဆင်နေတာတွေကိုအဆုံးသတ်တော်မယ်လို့တူရကီဆိုရကကြေညာလိုက်ပါတယ်စီးရီးယားဆိုရ IS သေးကြွားတွေနဲ့ကတ်တပ်ဖွဲ့တွေနဲ့တခြားသဘုံအဖွဲ့တွေအားလုံးကနေပြည်တော်ဆိုင်ခွင့်ရဖို့ကြိုးစားနေတဲ့စီးရီးယားမြောက်ပိုင်းမှာတူရကီအနေနဲ့သူ့ရဲ့စေရေးလှုပ်ဆောင်ချက်တွေကိုဘလောက်တိုင်းတာထိရစဲပြစ်မယ်ဆိုတာကတော့မရှင်းသေးပါဘူးOperation Euphrates ကြီးလို့အမည်ပေးထားတဲ့တူရကီရဲ့စစ်ဆင်ရေးလုပ်ငန်းတွေအောင်မြင်တယ်လို့အခုဒီလုပ်ငန်းကိုအဆုံးသတ်မှာဖြစ်ပြီးနောက်ထပ်လှုပ်ဆောင်မယ့်အစီအစဉ်ကိုတော့နောက်ထပ်နံပါတ်တစ်မျိုးနဲ့လှုပ်သွားမှာဖြစ်တယ်လို့တူရကီဝန်ကြီးချုပ်ဘင်နာလီယီလ်ဒီရင်းက NTV ရုပ်သံကိုပြောလိုက်ပါတယ်တူရကီတပ်ဖွဲ့ဝင်တွေနဲ့တူရကီထောက်ပံ့ပေးထားတဲ့စီးရီးယားသဘုံတွေဟာ IS စစ်သေးကြွားတွေချင်းချုပ်ထားတဲ့ Jara Plus ကိုအဓိကအယုံစိုက်ပြီးထိုးစစ်ဆင်မှုတွေကိုပြီးခဲ့တဲ့ August လမှာစတင်ခဲ့တာပါနေဆက်ကနေနောက်ဘက်ကီလိုမီတာ40ဒေသတခြားကိုစစ်သေးချွာတွေကအစောပိုင်းထိ ंछ ုတ်ထားခဲ့ပေမဲ့တူရကီတပ်ဖွဲ့တွေရဲ့ဆက်ဆင်မှုကြောင့်နောက်ပိုင်းမှာဆုတ်ခွာပေးခဲ့ရပါတယ်ခင်ဗျာ
ဒီဝေအမေရိကန်အတန်ညဘက်မြန်မာဘာသာဆက်ဆင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 985နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ဝင်အမေရိကန်တန်ပြန်မိုင်းစီစဉ်ရဲ့ခြားသာပင်းနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံကတိုင်းဒေသနဲ့ကင်ဖွဲ့၅ဘက်ကမြန်မာစစ်ရဲနဲ့ပြစ်ခတ်ရစေးလက်မှတ်ရေးထိုးသဘောတူညီချက်ရရှိခဲ့တဲ့အကြောင်းမြန်မာစစ်ရဲကကြေညာလိုက်ပါတယ်။ညညတော့တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNFC အဖွဲ့ဝင်၅ဘက်ဖြစ်တဲ့ပြည်နီမျိုးသားတိုင်းတိုးတက်ရေးပါတီ KNPP ၊မွန်ပြည်သက်ပါတီ NMSP ၊ရခိုင်မျိုးသားကောင်စီ ANC ၊လောက်ဒီမိုကရက်တစ်စီယို UT LDU နဲ့ဝါမျိုးသားဖွဲ့ချုပ်ဒူရန်နိုတို့ကအစိုးရနဲ့ NCA ပြည်ရဲ့စာချုပ်လက်မှတ်ရေးထိုးဖို့သဘောတူညီမှုရရှိခဲ့တဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်လိုက်တာပါ။အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတနည်းပြည့်ချိန်မှာပဲတက်တက်ဆန်ဆန်ထွက်ပေါ်လာတဲ့ကြေညာချက်ဟာသတင်းကောင်းတစ်ခုဖြစ်နေလဲအတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကကြေညာချက်မှာဖော်ပြခဲ့ပါတယ်။ NLD ရသားစုရတနည်းပြည့်ဖြစ်ဒီနေ့နိုင်ငံတော်ခြေပြမင်ကွန်းပြောကြားလာမှာတော့ပြည်ရင်းညီညာရေးအမျိုးသားပြန်လည်တင်ပြန်ရေး NLD အစိုးရရဲ့ကြိုးပမ်းမှုတွေကိုလည်းဒေါ်အောင်ဆန်းစုကြည်ကအလေးထားထည့်သွင်းပြောကြားသွားပါတယ်။လူမျိုးပေါင်းစုံဒီတိုင်းနဲ့မြန်မာနိုင်ငံမှာပြည်ရင်းညီညာရေးဟာတိမ်မွေ့ပြီးရှုပ်ထွေးတဲ့အတွက်အတက်ကြွေရှိခဲ့ကြောင်းလဲဒေါ်အောင်ဆန်းစုကြည်ကအတိအမှတ်ပြုပြောကြားသွားပါတယ
်။မလေးရှားနိုင်ငံကလူဝဲမှုကြီးကြပ်ရေးအချုပ်ခန်းတွေမှာလွန်ခဲ့တဲ့နှစ်နှစ်အတွင်းမြန်မာနိုင်ငံသားအများစုပါဝင်သေဆုံးသူ100ကျော်အထိရှိခဲ့တယ်လို့အမျိုးသားလူ့ခွင့်ရေးကော်မရှင်ရဲ့မှတ်တမ်းတွေကဖော်ပြလိုက်ပါတယ်။မလေးရှားလူဝဲမှုကြီးကြပ်ရေးဌာနကပေးပို့တဲ့အချက်အလက်တွေပေါ်မူတည်ပြီးအမျိုးသားလူ့ခွင့်ရေးကော်မရှင်စုဟာကံကပြုစုထားတဲ့အစည်းအဝေးခန်းစာကို Writers သတင်းဌာနကလက်ခံရရှိထားပြီးဒီထဲမှာယောဂအမျိုးမျိုးနဲ့ရောဘာမှမသိတဲ့အကြောင်းရင်းတွေကြောင့်ပါ2015ခုနှစ်ထဲသေဆုံးသူ83ယောက်ရှိပြီး2016ဒီဇင်ဘာလမှာအနည်းဆုံး35ယောက်ရှိခဲ့ကြောင်းဖော်ပြထားပါတယ်သေဆုံးသူ118ယောက်နဲ့တဝက်ကျော်ဟာမြန်မာနိုင်ငံသားတွေဖြစ်ကြောင်းလည်းအစင်ကစားမှာဖော်ပြထားပါတယ်လူဝဲမှုကြီးကြပ်ရေးချုပ်ခန်းတွေမှာသေဆုံးသူရေအတွက်နဲ့ပတ်သက်လို့မလေးရှားနိုင်ငံမှာအရင်ကတည်းကလူသိရှင်ကြားထုတ်ပြန်တာမျိုးမရှိခဲ့သလိုအိန္ဒိယထိုင်းနဲ့အင်ဒိုနီးရှားတွေမှာလည်းအလားတူထုတ်လို့မရှိတဲ့အတွက်သေဆုံးမှုဟာတခြားနိုင်ငံတွေထက်ဆိုင်များနေသလားဆိုတာကတော့မရှင်းသေးပါဘူးဒါပေမဲ့ဖွံ့ဖြိုးပြီးနိုင်ငံတွေတဲ့ဆိုင်တော့တည်ဆုံးသူရေတော့ကမြန်မာနေပြီးအမေရိကန်ပြည်တော်စစ်မှာတော့ပြီးခဲ့တဲ့ဗန္ဒာနှစ်အတွင်းလူဝင်မှုကြီးကြပ်ရေးချုပ်မှာတည်ဆုံးသူ10ဦးရှိကြောင်းမှတ်တမ်းတွေကဖော်ပြနေပါတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တွေ့ဆုံမှုဆန္ဒရှိရေးကြောင်းရုရှားသမ္မတဗလာဒီမီယံပူတင်ကပြောဆိုလိုက်ပါတယ်တွေ့ဆုံမှုစိတ်ကူးနဲ့ပတ်သက်လို့အာတိတ်ဒေတာနီနော့ဖလေဝဲတွင်ရုရှားသမ္မတနဲ့ဖင်လန်သမ္မတဆော်လီနီနီစတိုတို့တွေ့ဆုံရမှာပြောဆိုဖြစ်တဲ့အကြောင်းသဘောတူခဲ့တဲ့ဆိုရင်တော့ထိပ်သီးတွေ့ဆုံမှုကိုအင်ရှင်ဖြစ်တဲ့ကမကထာလုံကျင်းပပေးလူတွေဆန္ဒရှိရအကြောင်းလဲဖင်လန်သမ္မတကပြောဆိုထားပါတယ်ရုရှားသမ္မတကတော့ဝါရှင်တန်အတိုင်းဝိုင်းမှာရုရှားနိုင်ငံရဲ့မိတ်ဆွေတွေရှိနေပြီးနိုင်ငံဆက်ဆံရေးရာရှေ့လျှောက်တိုးတက်မှုတွေရှိမှဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါပြီးခဲ့တဲ့နှစ်ထဲအမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဂျောင်းဝင်ဆွတ်ဖက်ဖို့ကြိုးပမ်းခဲ့တယ်ဆိုတဲ့ပြောဆိုမှုတွေကိုတော့ရုရှားသမ္မတကပယ်ချခဲ့တယ်လို့ဆွတ်ဆွဲချက်တွေကလိန်ညာတဲ့ရန်လိုတဲ့လူရက်တွေဖြစ်နေပြောဆိုထားပါတယ်အမေရိကန်ပြည်တော်စုမှာရုရှားတပ်တမန်တွေရဲ့ဆက်သွယ်မှုတွေဟာတပ်တမန်နီးလန်းအရာလုံယုံလုံဆင်လုပ်ငန်းတွေသာဖြစ်တယ်လို့လည်းပြောဆိုခဲ့တာပါအင်တာနက်စက်ကလုံခြုံရေးအတွက်လက်တွဲဆောင်ရွက်ဖို့အချိန်တော်ကြာခဲ့ကရုရှားနိုင်ငံဘက်ကကန့်လန့်ထားပေမဲ့အမေရိကန်ကလက်မခံဘဲငြင်းဆန်နေရတာဖြစ်တယ်လို့လည်းရုရှားသမ္မတကပြောဆိုထားပါတယ
်မြောက်ကိုရီးယားခေါင်းဆောင်ကင်မဂျွန်အန်းရဲ့ဖေဒူမေခွဲအကိုဖြစ်သူရဲ့အလို့ကိုပြန်လည်လွှဲပြောင်းပေးဖို့မလေးရှားစစ်အုပ်ကခွင့်ပြုလိုက်ပါပြီ ကွာလာလမ်ပူနိုင်ငံတကာလေဆိပ်မှာဖြီးခဲ့တဲ့လတဲ့တပ်ဖြတ်ခံခဲ့ရတဲ့ကင်ဂျောင်နမ်ရဲ့ရေဦးလောင်းကိုမိသားစုရဲ့တောက်ဆုပ်ကြရမြောက်ကိုရီးယားကိုပြန်လည်လွှဲပြောင်းပေးမှာဖြစ်ကြောင်းမလေးရှားဝန်ကြီးချုပ်နာချစ်ရာဇက်ကပြောလိုက်တာပါ။ရင်ခွဲစစ်ဆေးမှုတွေပြည်စည်းသွားပြီးအလောင်းကိုပြန်လည်လွှဲပြောင်းပေးဖို့မိသားစုထံစာကိုလည်းလက်ခံရရှိပြီးဖြစ်တာကြောင့်အလောင်းကိုပြန်လွှဲပေးတော့မယ်လို့မလေးရှားဝန်ကြီးချုပ်ကပြောပါတယ်။တပ်ဖြတ်မှုဖြစ်ပွားပြီးနောက်မြောက်ကိုရီးယားမှာထိမ့်သိမ်းခံရတဲ့မလေးရှားနိုင်ငံသား9ယောက်ကိုလည်းအခုကနိုင်ငံပြန်ခွင့်ပြုခဲ့ပါတယ်။အစုလိုက်ပြန်လိုက်တည်စေတဲ့လက်နက်ဖြစ်အသုံးမပြုဖို့ကုလသမဂ္ဂကတားမြစ်ထားတဲ့ VX အစိတ်တန်းဝင်တဲ့မလေးရှားပြည်ပဆိုင်ရာလေဆိပ်မှာလုတ်ကြံတက်ပြတ်ခဲ့တာလို့လည်းမလေးရှားအာဏာပိုင်တွေကပြောထားပါတယ်။တောင်ကိုရီးယားကတော့တက်ပြတ်မှုအတွက်မြောက်ကိုရီးယားဘက်အပြစ်တင်ခဲ့ပေမဲ့မြောက်ကိုရီးယားကတော့ဆဆွဲချက်ကိုငြင်းဆန်ထားပါတယ်။တိုက်စုံးမှုကိုမလေးရှားကစုံစမ်းစစ်ဆေးမှုတွေအပေါ်မှာလည်းမြောက်ကိုရီးယားကဝေဖန်ခဲ့တာပါ။လုတ်ကြံတက်ပြတ်မှုကြောင့်မြောက်ကိုရီးယားနဲ့မလေးရှားတို့ကြားအပြန်အလှန်တန်တမန်ကြီးတွေကိုနှိမ့်ထုတ်ပြီးဆက်ဆံရေးတွေထိခိုက်ခဲ့ရပါတယ်ခင်ဗျာ
။ပိုင်းနဲ့အမေရိကန်ကချက်တက်လေရင်နဲ့ရောင်းချမဲ့အစီအစဉ်ကိုလူခွင့်ရေးဆိုးရမှုတွေရောက်ပြီးခဲ့တဲ့နှစ်မှာဆန်းကပ်ထားရင်ပဲအခုကအစီအစဉ်ပြန်ဆမဲ့အကြောင်းသမတ်ဒေါ်နယ်ထရန့်ဆိုးရကမနေ့ကပဲလွှတ်တော်ကိုအကြောင်းကြားလိုက်ပါတယ်။အစီအစဉ်ကဒေါ်လာတန်4000ရဝရှိတဲ့ F-16 တိုက်လေယာဉ်19စင်းကို Lockheed Martin ကုမ္ပဏီထံကပိုင်းနိုင်ငံဝယ်ယူဝင်ရမှာဖြစ်ပါတယ်။လွှတ်တော်ကိုအတိပေးအကြောင်းကြားလိုက်တဲ့အတွက်ပြန်လည်သုံးသပ်စစ်ဆေးရမှာလွှတ်တော်အမတ်တွေနဲ့သိရှိလိုတဲ့အချက်လက်တွေကိုပဲဖြစ်ဖြစ်စိုးရိမ်မကင်းတဲ့ကိစ္စတွေကိုပဲဖြစ်ဖြစ်ပြောဆိုနိုင်မှာဖြစ်ပါတယ်။ဒီအစီအစဉ်နဲ့ပတ်သက်လို့လူခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Amnesty International နဲ့ကတော့ပိုင်းနိုင်ငံရဲ့လူခွင့်ရေးမတန်းတဲ့ကြောင့်မရောချတဲ့မှုဆိုပြီးကန့်ကွက်ခဲ့ပါရဲ့။
ကိုအောင်လည်ဦးနဲ့ကိုဝင်းမင်းတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးသတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်။အရင်ဆုံးတော့အခုပြောသွားတဲ့နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ရဲ့မိကွန်းနဲ့ပတ်သက်ပြီးတော့ viewing မြန်မာပိုင်းသတင်းတော်ကိုကြော်သိန်းကိုတိုက်ရိုက်ဆက်သွယ်မေးမြန်းပါမယ်။ကိုကြော်သိန်းရှင်အခုဒီဒေါ်ဆန်းစုကြည်ပြောသွားတဲ့မိကွန်းပါကောက်နှုတ်ချက်အနှစ်ချုပ်လေးကိုပြောပြပါဦး။
ဟုတ်ကဲ့ပါနိုင်ငံတော်တမန်ရန်ပုဂ္ဂိုလ်တောင်ဆန်းစုကြည်ကဒီနိုင်ငံကိုကိစ္စကြီးတုံရက်ဆိုပြီးတော့သူကအဓိကစာပြီးပြောတော့ပါတယ်ပထမကိစ္စကြီးတစ်ခုကတော့ကျောင်းလင်းကြီးကျောင်းလင်းကြီးကံပြီးဆိုပြီးတော့ NLD ပါတီကကြွေးကြော်ပြီးတော့ရုပ်ပေါ်ပုံနဲ့တာမှာအခုတနည်းပြည့်ပြီးတဲ့နောက်ဒီကျောင်းလင်းကြီးကကျောင်းလင်းကြီးကံပြီးဆိုတာဘလောက်ကြီးကြောက်နေပြီလဲဆိုတော့ပြောရင်တော့ဒါတစ်ခုလုံးကိုထုတ်ပြီးတော့ပြောရရင်တော့ဒီကျောင်းလင်းကြီးကံပြီးဆိုတာတိတ်ကြီးတော့ခီးမရောက်သေးဘူးဆိုတော့ဒီလိုပြောရပါတယ်နောက်တစ်ခုကတော့ငင်းကြိုင်ကိစ္စပါငင်းကြိုင်ရဲ့ကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့အထူးတလည်းပြောရမှာကတော့ဒီဒေါ်ဆန်းစုကြည်မိန်ကွန်းအဆုံးမှာပါဒေါ်ဆန်းစုကြည်မိန်ကွန်းထဲမှာဒေါ်ဆန်းစုကြည်ကိုယ်ကချက်ပြောမသွားဘဲနဲ့ဒေါ်ဆန်းစုကြည်ရဲ့အဆုံးမှာပါဒီမြန်မာတော်တိုင်းမှာလူမျိုးနောက်ဖက်ဒရယ်ကောင်စီ GNC အဖွဲ့ဝင်နားပွဲပေါ့နော်လူမျိုးစုတွေနဲ့တိုင်းတော်နားပွဲကနေပြီးတော့နိုင်ငံလုံးအပြစ်ခတ်တဲ့စေရေးစာချုပ် NC ကိုလက်မှတ်ရေးထိုးမယ်လို့သဘောတူလိုက်တာကိုteacher ဆက်ပြီးတော့တစ်ဆက်တည်းမှာပြင်ညာသွားပါတယ်။ဒီဟာကဒေါက်တာဆုကြည်မင်းကွန်းကပါတာမဟုတ်ပါဘူး။ teacher ပြင်ညာသွားတာပါနောက်ဆက်တည်းအနေနဲ့ဒေါက်တာဆုကြည်မင်းကွန်းပြောတဲ့အချိန်မှာဒီသဘောတူညီချက်ကိုမသိသေးတဲ့အတွက်ဆက်ပြောမသွားနိုင်ဘဲနဲ့ဒီဒေါက်တာဆုကြည်မင်းကွန်းဆုံးတဲ့ချိန်ကျတော့မှဒါကိုဆက်ပြောသွားတာပါ။အဲ့ဒီဘက်ငါးဘက်ကတော့မြန်မာတိုင်းသောမြန်မာဖက်ဒရယ်ကောင်စီအဖွဲ့ဝင်ငါးဘက်ကတော့ဒီမြန်မာတိုင်းပါတီ UKNDP မြန်မာတိုင်းပါတီ NMSD ဒီကိုင်းမြန်မာကောင်စီ ANP လောက်ဒီမိုကရက်တစ်စီယုံ LDU နဲ့ဝါမျိုးတော့ဆိုတဲ့ WNO တို့ကဒီ NCO ကိုလက်မှတ်ရေးထိုးမယ်ဆိုတဲ့အချက်ဖြစ်ပါတယ်ဒီအချက်ငင်းကြေးရေးအတွက်နိုင်ငံတော်ပြည်ထောင်စုအင်ဂျင်နီယာတွေကပြည်သူ့ငြိမ်းချမ်းရေးရတဲ့ဆက်ရအောင်ပြင်လို့အဲ့ဒါရေးကြည့်တဲ့အချက်ဖြစ်ပါတယ်ဒါကကျွန်တော်တို့ညီငယ်နဲ့ပတ်သက်ရင်ထူးထူးပြောပါပါဒီဒေါ်ဆန်းကြည့်ပြည်ကစက်ကြည့်တုံးရမှာနောက်ဆုံးတရက်ကတော့ဒီ GDU အပေါ်လက်တာထားမယ်နိုင်ငံပေါ်သစ္စာစောင့်မယ်ဆိုတာပေါ်ဒေါ်ဆန်းကြည့်ကကောက်ပြီးတော့ပြောတာပါဒီပေါ်မြေထားမယ်ဆိုတော့မှတမရီပညာရေးတွေကိုဘယ်လိုလုပ်ပေးခဲ့လဲနိုင်ငံပေါ်သစ္စာဖောက်မယ်ဆိုတော့မှနိုင်ငံရဲ့ဘဏ္ဍာငွေတွေအလားတန်းအပြည့်အကျိုးရှိရှိဘယ်လိုသုံးခဲ့လဲဆိုတဲ့အကြောင်းတွေကိုထောက်ပြီးတော့ဒါတွေကိုဆက်လုပ်သွားမယ်ဆိုတော့ဒေါက်တာဆုကြည်ကကိစ္စရဲ့ဒီသုံးရလို့ခေါင်းဆက်တက်ပြီးတော့ပြောသွားပါတယ်ခင
်ဗျာ။ဟုတ်ကဲ့ပါရှင်ဒါတော့အချင်းဒါအနှစ်ချုပ်ပေါ့နော်။အခုဒီကိုကျော်သိန်းကဒေါက်တာဆုကြည်မင်းကိုစောင့်နာထောင်နေတဲ့သူတရင်တော့တယောက်အနေနဲ့ဒီမင်းကိုပေါ်မှာဘယ်လိုသဘောရပါလဲ
။မင်းကိုကိုပြောမယ်ဆိုတော့မင်းကအရင်ကြီးဘဝင်ချလောက်ဆရာကျင်းနဲ့သွားလောက်ဆရာဒီတနည်းအပြင်ဆွေးရဲစွမ်းဆောင်ချက်ပြင်းနဲ့ပတ်သက်လို့အားနည်းချက်ပြင်းကိုတက်တက်တတဝန်ခံပြီးတော့အတာချက်ပြင်းကိုလည်းပဲရှင်းရှင်းလင်းလင်းပြည့်စက်တာနဲ့ထောက်ပြသွားတယ်လို့ခံစားရတဲ့ပုံမျိုးတော့ကျွန်တော်မှမရှိပါဘူးဒါတရင်တော့ပြောအမေအနေနဲ့ကျွန်တော်သိတာပါဆိုတော့အားနည်းချက်ပိုင်းကအများကြီးရှိတယ်ဆိုတော့သူ့အနေနဲ့ဝန်ခံသွားတာရှိပါတယ်လိုအပ်တဲ့အများကြီးရှိတယ်ဆိုတော့ဝန်ခံသွားတာရှိပါတယ်ဒါပေမဲ့ကျင်းနဲ့သွားလောက်အောင်အားနည်းချက်တွေကိုလက်ခံပြီးတော့ပြောသွားတာမျိုးမရှိပါဘူးအဲ့လိုပဲ အာသာချက်တွေကျွန်တော်တို့အောင်မြင်ချက်တွေကိုထောက်ကြတဲ့နေရာမှာလည်းပဲစိတ်ကြီးအားမကောင်းတာဘူးလို့ကျွန်တော်တင်ပြပြောနေတယ်အဲ့လိုခံစားရပါတယ်တကယ်ကျွန်တော်ပြောရဲ့ဟိုလေးလာချက်အနေနဲ့ပေါ့လေနောက်ဆုံးမှသူပြောသွားတယ်အဲ့အစတုန်းကအဲ့လိုကဒီကြောင်းလေးနဲ့ဓာမီဆိုအဲ့ဒီကဘဝရဲ့အခုတော့အနည်းငယ်ပြီးတော့မှတော့ဒီကျေကျော်တန်ကိုဒီလိုနဲ့အတူဆိုတဲ့ကျေကျော်တန်အစ်စ်နဲ့အစားထိုးပြီးတော့ဆက်ပြီးတော့ကြွားကျင်နေဆိုတော့သူပြောသွားတာကိုကျွန်တော်နားထောင်ရတဲ့အခါမှာမကြတဲ့မှာလေဓာတ်ရယူတော့ပြုတ်ကကျင်းပါတော့မှာဆိုတော့ဓာတ်ရယူတော့ပွဲအတွက် NLD ပါတီရဲ့အနာရဲ့ NLD ပါတီရဲ့စောင့်ဖို့တစ်ခုအနေနဲ့များဖြစ်လာလိမ့်မယ်လို့ကျွန်တော်တင်တော့အတူနဲ့တွေးမိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်အခုဒီ NLD အရတာဆိုရတက်လာတာတစ်နှစ်ပြည့်ကနေချင်းပေါ့နော်အဲ့မှာပြည်သူတွေကြားထဲမှာအားရကျင်းတဲ့သူတွေရှိလို့ဝေဖန်သူတွေလည်းရှိနေပါတယ်အခုဒီဒေါက်ဆန်းစုကြည်ပြောသွားတဲ့မင်ကိုထဲမှာဒီဆိုရတက်ပေါ့အားမရတဲ့ပြည်သူတွေအားရလောက်တဲ့အဖြေကိုပေးနိုင်မယ်လို့ထင်ပါလားရှင
်အဲ့ဒါကတော့မြို့ကြီးပါလိမ့်မယ် NLD ပါတီနဲ့ဒေါက်ဆန်းစုကြည်ကိုငကိုတဲကချစ်ခင်မျက်နှိုးသူတွေအတွက်ကတော့ဒီမင်ကိုဟာသူတို့အတွက်လုံလောက်ပါတယ်ငကိုတဲက NLD ပါတီနဲ့ဒေါက်ဆန်းစုကြည်အပေါ်တောင်းကြည့်မယ်လို့အခွင့်အရေးပေးထားတဲ့သူတွေကတော့ဒီမင်းကစိတ်ပြီးတော့အားရကျင်တဲ့ခွာကောင်းမှာမဟုတ်ပါဘူး။ဒေါ်စန်းစုကြည်ရဲ့ NLD ပါတီကိုငကိုတဲကမထောက်ခံတဲ့လူတွေတနည်းအားဖြင့်စန့်ကျင်တဲ့လူတွေတော့ကတော့ဒီမင်းကသူတို့ဘက်ကနေပြီးတော့ဝေဖန်တိုက်ဆိုင်ထိုးနေစရာအချက်လက်တွေအများကြီးရသွားနိုင်တယ်လို့ကျွန်တော်အဲ့လိုသုံးသပ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါပဲကိုကျော်သိန်းရှင်။ဟုတ်ကဲ့အခုဆက်ပြီးတော့ရခိုင်ဒေသဘက်ကအခြေအနေတွေကိုဆက်ပြီးတင်ဆက်ပေးကြပါမယ်။ပရိပခါရရှိနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော်ဒေသကို VOA အနေနဲ့ပရိပခါရဖြစ်ပြီးတဲ့နောက်ပိုင်းမှာပထမဆုံးအကြိမ်တခြားသတင်းတောက်တွေနဲ့အတူညင်ချင်းအခြေအနေတွေကိုလေ့လာခွင့်ရခဲ့ပါတယ်။မောင်းတော်ဒေသပရိပခါဖြစ်နေတဲ့ကြေးရွာတွေကိုဒီကနေ့မှဒုတိယမြောက်အနေနဲ့တွားရောက်လေ့လာခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်မမေခါကိုကိုသားညုံကထားရိုက်ဆက်သွယ်မေးမြန်းထားပါတယ်
။မမေခါရဒီနေ့မမေခါတို့ဒီမောင်းတော်မြို့နယ်မှာရှိတဲ့ကြေးရွာတွေပေါ့ပြဿနာရှိတဲ့ကြေးရွာတွေကိုတွားပြီးတော့လေ့လာတဲ့ဒုတိယမြောက်နေ့ပေါ့နော်။ဘာတွေများထူးခြားတွေ့ခဲ့ရလဲဗျ။
ကျမတို့ဒီနေ့ကျေးရွာပေါင်း100ရွာလောက်ကိုလေးသွားပြီးတော့ကြည့်ကြရတယ်။အဲ့မှာရှိတဲ့လူတွေနဲ့တွေ့ကြရတယ်။အဲ့မှာထူးထူးခြားခြားဆိုလို့ကြားကောင်းတောင်ကျေးရွာမှာလုံကြုံရေးလာယူခဲ့တဲ့အဲ့တန်ဖက်ဖြစ်စဉ်တော့ကလုံကြုံရေးလာယူခဲ့တဲ့တက်မတော်ဘက်ကတက်သားတွေကနေပြီးတော့အဲ့ဒီကြားကောင်းတောင်မှာရှိနေတဲ့အမျိုးသမီး၃ဦးကိုအတ္တမပြုတ်ခြင်းနဲ့ဆိုပြီးတော့တိုင်နာမျိုးတွေကျမတို့ကြုံတွေ့ကြရတယ်ရှင
်။သူတို့အခုပြောကြားချက်နဲ့ပတ်သက်လို့ဘယ်လောက်ထိခံခံမှမှထိပြောနိုင်ကြလဲ။
ခိုင်ခိုင်မာမာပြောနိုင်ကြလဲဆိုတော့အခြေအနေကတော့နည်းနည်းလေးရှုပ်ထွေးတယ်တင်းတောက်တယောက်ပြီးတယောက်ကသူတို့ကိုမေးမြန်းတဲ့အခြေအနေမှာပထမသူတို့ပြောတဲ့စကားနဲ့ဒုတိယပြောတဲ့စကားလေးတွေကနည်းနည်းလေးကွဲလွဲမှုတွေတော့ရှိနေတယ်သူတို့ကတော့အတိအကျပြောတာကသူတို့တကယ်ခံရတယ်သူတို့တကယ်ကြုံခဲ့ရတယ်သူတို့မှတကယ်ဆူဆူရွရွကြီးကိုဖြစ်ခဲ့တယ်ဆိုပြီးတော့သူတို့ကတော့ပြောတာမျိုးရှိတယ
်ဘာဖြစ်လို့လဲဆိုတော့မမေခါတို့ကအဲ့ဒီအမျိုးသမီးတွေကိုအင်တာဗျူးပြီးတော့မကြသေးဘူးလို့ပြောတယ်အဲ့မှာလူတယောက်ကကျွန်တော်တို့ VOA Washington ရုံးကိုဖုန်းဆက်ပါတယ်အဓိကပြောတာကတော့ VOA သတင်းတောက်ပါဝင်ပေါ့သတင်းတောက်တွေလာပြီးတော့အင်တာဗျူးတယ်ဒီအမျိုးသမီးတွေကမတရားပြုကျင့်ထားတဲ့ကိစ္စအင်တာဗျူးတယ်ဗျူးပြီးတော့သတင်းတောက်တွေပြန်သွားတဲ့အချိန်မှာရဲတွေကနေပြီးတော့ဒီအမျိုးသမီးတွေကိုဖမ်းဆီးဖို့ကြိုးစားရတယ်ဆိုပြီးတော့သူတို့သတင်းပို့လာပါတယ်ခင်ဗျာအဲ့ဒီအချိန်တွေကတော့ဘယ်လိုဖြစ်တာလဲသိရပါလား
ကျွန်တော်သိရပါတယ်အဲ့ဒီဂျဲကကျွန်တော်ကနေပြီးတော့အဲ့ဒီရွာကနေမထွက်ခင်မှာခရိုင်ဘက်ကရဲမှုတွေရှိလို့ကျမတို့အကြောင်းကြားပါတယ်ဒီလိုပြဿနာတက်နေတယ်အဲ့တော့ဒီမှာလာပြီးတော့ဒီကလေးတွေရဲ့တရားမျှတမှုလာလုပ်ပေးပါဆိုကျမတို့တောင်းဆိုတယ်အဲ့တော့ကျမတို့ကနေပြီးတော့အဲ့ဒီကြားကောင်းတောင်ရွာနေပြီးတော့ငန်းကြောင်းရွာဘက်ကိုတွားနေတဲ့အတွားမှာပဲငန်းကြောင်းဘက်ကိုမရောက်ခင်မှာရဲမှုကနေပြီးတော့ကျမတို့ရှိဖုန်းဆက်ပါတယ်ကျမတို့ရှိကဦးရဲနိုင်ဆိုတဲ့ကျမတို့လီဒါပေါ့နော်ဒီအဖွဲ့ရဲ့လီဒါတယောက်ရှိလို့သူဖုန်းဆက်တယ်ဆက်ပြီးတော့ပြောလဲဆိုတော့ကျွန်တော်တို့ဒီကြားကောင်းတောင်ကိုတွားပြီးတော့ဒီကလေးတွေအတွက်အမှန်တရားဖြစ်ဖို့အတွက်ကျွန်တော်တို့အမှုတွားဖွင့်ဖို့ကျွန်တော်တို့တွားဆောင်ရနေပါပြီဆိုပြီးတော့သူကအဲ့ဦးရဲနိုင်ရှိကိုသူကနေပြောရဲပေါ့နော်ခဏလောက်ကြာတော့ကျွန်တော်တို့ငန်းချောင်းကနေပြီးတော့တရိုးပြင်ဘက်ကိုတွားနေတဲ့အချိန်မှာအဲ့ရင်းမှုကကျွန်တော်တို့ရှိဖုံးဆက်တယ်အဲ့အိုက်ကောင်မလေးနဲ့တွေ့ရဲတွေ့တဲ့အချိန်မှာအမှုဖွင့်ဖို့သူတို့ကနေပြောတဲ့အချိန်ကျတော့ကောင်မလေးကစင်စားအောင်မယ်ဆိုပြီးတော့သူတို့အဖြေပေးတယ်ပေါ့နော်အဲ့တော့သူတို့ကတော့ဟိုအမှုဖွင့်ဖို့အဲသူတို့လုံခြုံရေးအတွက်လည်းစိတ်ချဖို့ဆိုပြီးတော့သူတို့ဘက်ကရဲဘက်ကနေပြီးတော့ပြောခဲ့တယ်အမှုဖွင့်မယ်ဆိုလို့ရှင်လည်းအချိန်မီးဖွင့်မှာဘာတစ်ခဲမှမရှိစေရဘူးဆိုပြီးတော့သူတို့ပြောခဲ့တယ်ပေါ့နော်အဲ့လိုပြောခဲ့တယ်ဆိုပြီးတော့ကျမတို့ရှိကိုပြန်လာတယ်ပြီးတော့ကျမတို့ခီးစဉ်လည်းပြီးဆုံးသွားတဲ့အချိန်မှာကျမတို့ခရိုင်ဟိုအုပ်ချုပ်ရေးမှုဦးရဲထုတ်ရှိကိုကျမတို့တွားပြီးတော့ဒီအချိန်နေနဲ့ပတ်သက်ပြီးတော့ကျမတို့ထပ်မေးပါတယ်မေရခရိုင်အုပ်ချုပ်ရေးမှူးဦးရဲထုတ်ကိုယ်တိုင်ကနေပြီးတော့ကျမတို့ပြောတယ်ကျွန်တော်တို့ဒီဥစ္စာကို အမှုဖွင့်ဖို့ကျွန်တော်တို့ကြိုးစားတယ်။ကောင်မလေးဘက်ကစဉ်းစားအောင်မယ်လို့ပြောပြောတယ်။ဒါပေမဲ့တရားမျှတမှုရှိဖို့အတွက်ကျွန်တော်တို့လုပ်ပေးသွားပါမယ်။နောက်ပြီးတော့အဲ့ကောင်မလေးရဲ့လုံခြုံရေးကိစ္စကိုပါတို့တာဝန်ယူပြီးလုပ်သွားမယ်ဆိုပြီးတော့ကျွန်တော်တို့အမကန်ပေးထားပါတယ်ရှင်
။ဟုတ်ကဲ့။မတ်မေခါတို့ဒီအမျိုးသမီး၃ဦးကိုအင်တာဗျူးတဲ့အချိန်မှာရောတို့ရဲ့စိုးရိမ်ချက်တွေဘယ်လိုရှိလဲ။တို့ကရောအမှုမဖွင့်ကျင်ဘူးလား
။အာပထမဆက်စချင်းကတို့အဲ့ဒီတဲ့ကအတိုင်ငယ်ဆုံးကြုံရပါတယ်ဆိုတဲ့ကောင်မလေးကတို့ကပြောလဲဆိုတော့ကျွန်မအမှုဖွင့်မယ်ဆိုပြီးတော့ကျမတို့ interview ရဲ့အချိန်မှာပြောပါတယ်ပြောတော့ကျမတို့ကဟုတ်ပြီအမှုဖွင့်မယ်သူကိုယ်တိုင်ကလည်းအမှုဖွင့်မယ်ဆိုတော့ပြောတာဖြစ်တဲ့အတွက်ကျမတို့ကအဲ့ဒီရဲတွေကိုခေါ်ပြီးတော့အဲ့ဒီရွာထိတ်မှာပဲကျမတို့အမှုဖွင့်ဖို့ကျမတို့ကစ조사လိုက်တာပါအဲ့တော့စ조사လိုက်တဲ့အချိန်ကျတော့သူတို့ကနေပြီးတော့ဗာပြန်ဖြစ်လာလဲဆိုတော့အမှုဖွင့်လဲဘာမှမဖူးဘူးကျမတို့ရဲ့ကျမတို့ကမဖွင့်ခြင်းဘူးဆိုပြီးတော့ဖြစ်လာတယ်ဒါပေမဲ့သူကဗာပြောလဲဆိုတော့ကျမတို့မေးသမျှကိုအဲ့ဒီရက်ွက်လူကြီးတွေရောအဲ့ဒီရဲတွေရောရှိမှလဲသူကဖြေပေးတယ်အဲ့မဲ့တို့မေးတဲ့ခါမှာတော့လုံကြုံရေးအရာစိုးရိမ်တာရှိလားဆိုတော့ရှိတယ်။ဒါမဲ့နောက်တစ်ခုကတော့တို့ရဲ့အဓိကအကြောင်းပြဿနာကတို့ကရွာနေထွက်ပြီးတော့ရဲစခန်းမှာသွားပြီးတော့အဲ့လိုမျိုးအမှုခွင့်တာမျိုးနောက်ပြီးတော့ရဲစစ်တာမျိုးကိုတို့ကမလိုလားဘူး။ဘာဖြစ်လို့လဲဆိုတော့တို့စကားမပေါက်ရောက်တဲ့အတွက်ရဲတွေကတို့လိုရာကိုရေးမယ်ဆိုတော့ကြောက်ရွံ့မှုအဲ့ဒီကြောက်ရွံ့မှုကပုံများတယ်လို့ကျမတို့တွေ့ခဲ့ရပါတယ်
။မမေခါတို့နဲ့တို့နဲ့စကားပြောတော့ဘာသာပြန်ဆင့်ပြောရလားဘာမှလို့တို့ပြောတတ်လား
။တို့ဘာမှလို့မပြောတတ်ဘူး။တို့ဟိုစာဘာသာပြန်နဲ့ပဲပြောတာပါ။တို့အစ္စလမ်ဘာသာဝင်ကိုယ်တိုင်ပဲကျမတို့ဘာသာပြန်ပြီးတာပါ
။ဟုတ်ကဲ့ဟုတ်ကဲ့မမေခါရေကျေးဇူးများကြီးတင်ပါတယ်ခင်ဗျာ။
ဟုတ်ကဲ့အခုနောက်ဆုံးအချိန်လေးကမောင်တော်ခရိုင်အုပ်ချုပ်ရေးမှူးဦးရဲထွက်ကဒီအချိန်လေးနဲ့ပတ်သက်ပြီးတော့ VOA သတင်းတာကိုပြန်လည်ပြောဆိုရမှာတော့အတင်းအဓမ္မပြုကျင့်ခံရတဲ့အမျိုးသမီး၃ဦးကိုငခုရရဲစခန်းကိုအာဏာပိုင်တွေကခေါ်ယူခဲ့ပြီးတော့အမှုဖွင့်စေခဲ့တယ်လို့ပြောပါရတယ်။ဒါပေမဲ့အခုနေတွင်ချင်းမှာပဲအဲ့ဒီအမျိုးသမီးတွေကိုသူတို့နေရက်ကိုပြန်လည်ပို့ပေးခဲ့တယ်လို့လည်းပြောပါရတယ်။အမှုဖွင့်စင်မှာတော့တခြားအမျိုးသမီးရဲ့အဖွဲ့အစည်းတချို့လည်းရှိနေတယ်လို့ခရိုင်အုပ်ချုပ်ရေးမှူးဦးရဲထွက်ကပြောခဲ့ပါရတယ်။အခုတခါမှာတော့ရခိုင်ပြည်နယ်ဆက်မှာဖုံးပေါက်ကွဲမှုအခြေအနေကိုတင်ဆက်ပေးပါမယ်။ရခိုင်ပြည်နယ်မောင်တုံးမြို့နယ်အဆက်မှာရှိတဲ့မြန်မာတပ်မတော်အခြေစိုက်လက်ရတပ်စခန်းမှာဖုံးပေါက်ကွဲတာကြောင့်စစ်သား2ယောက်သေဆုံးပြီးတော့အရာရှိ2ဦးအပါအဝင်4ဦးထိခိုက်ဒဏ်ရာရသွားပါတယ်။တခြားစစ်သား2ဦးကလက်ပစ်ဖုံးပေါက်ကွဲတာဖြစ်တယ်လို့ဒီဖြစ်ရပ်ကိုသိရှိထားသူကပြောပြပါတယ်။အပြည့်စုံကိုထိုင်းခြေစိုက် VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်အခြေဆိုင်ခမရ၃ငါးနှစ်တိုင်ရင်လောက်ခံမောင်သွုံးမြို့နယ်ဆက်လက်ရသက်စခန်းမှာစနေနေ့ကဘုံပေါက်ကွဲမှုဖြစ်စဉ်နဲ့ပတ်သက်လို့ဘူးတီတောင်ရဲသားပွဲမှုရုံးကိုဆက်သွယ်မေးမြန်းရမှာစုံစမ်းစစ်ဆေးနေတဲ့အချိန်မှာရှိနေတယ်လို့တာဝန်ရှိအရေးယာရှိသူကဆိုပါတယ
်စစ်စင်ကကြတော့ကျွန်တော်တို့အနေနဲ့ကြတော့လက်ရှိမှာဟုတ်ပြန်မှုတော့ကိုတို့လူကြီးတွေကစီစဉ်လို့ရှိပါပြီဆိုတော့ကျွန်တော်အနေနဲ့ကြပြောလို့မရသေးပါစီစဉ်သုံးချက်တည်းပေါ့နော်တရားနည်းငယ်ရသွားတဲ့ဟာရှိတယ်ပေါ့နော်ရှိတာတော့အဲ့ဆေးကိုမှုထားတယ်အဲ့လိုအမျိုးပဲဘူးတီတောင်
မောင်သောမြို့နယ်ဆက်ကအဲ့ဒီစခန်းမှာဘုံပွားကွဲမှုကြောင့်တပ်သား2ဦးသေဆုံးခဲ့တယ်ဆိုတာမှန်ကန်ကြောင်းမောင်သောရဲတပ်ဖွဲ့ကရဲမှူးကျော်မြတ်ဝင်းကလည်းအခုလိုအတည်ပြုပြောဆိုခဲ့ပါတယ
်။သူတို့ကလေကြားပြီးလို့ကြည့်တာအဲ့နေကလက်ပြေကိုပေါက်ဦးကွဲတယ်လို့ကြည့်ရတယ်။အဲ့မှာတရားပွင့်ရှိပြီးတယ်လို့ကြားတယ်။ဒီမောင်သောမြတ်ပိုင်လျာဆိုတဲ့နေရာပေါ့အဲ့မှာပဲသူတို့တပ်စခန်းအခြေပြုလို့ရှိရည်ကြားနေတယ်လို့ကြားစခန်းနေတယ်နော
်။ဘုံပွားကွဲမှုဖြစ်တဲ့မောင်သောမြို့နယ်လျာတပ်စခန်းတည်ရှိတဲ့နေရာဟာတွမ်းလိုက်ရေးနဲ့ဆက်သွယ်ရေးခက်ခဲတဲ့နေရာတစ်ခုဖြစ်တာကြောင့်ဘုံပွားကွဲတဲ့သတင်းချက်ချင်းထွက်မလာတာပါ။ဘုံပါကွယ်မှုဖြစ်စဉ်နဲ့ပတ်သက်ပြီးဗုဒ္ဓတော်မျိုးနဲ့ရခိုင်မျိုးရပ်ပါတီဥက္ကဋ္ဌဦးထွန်းအောင်သိန်းက VOA ကိုခုလိုပြောပါရယ်
။ဆင်းရင်ကတော့ဗုဒ္ဓတော်ဟော။ဆင်းရင်ချင်းမှဖြစ်တာမဟုတ်ဘူး။သူတို့ရှေးတန်းနေနေမောင်တော်စီရပ်ပါ။ဘုံတလုံးကွေးတယ်လူ၆ယောက်မှဒီယောက်ကဆုံးတယ်လေးယောက်ကတန်ရတယ်လို့ကြားတယ်။သူတန်မှုတယောက်တော့ပါတော့တယ်လို့ပြောတယ်။
တန်ရပြင်းထန်သူနှူးကိုစစ်တွေစေယုံမှပို့ထားပြီးဂျန်တဲ့နှူးကတော့ဗုဒ္ဓတော်စစ်စေယုံမှစေဝါကုသပေးနေတယ်လို့သူကဆိုပါရယ်။အခင်ဖြစ်ပွားရာတသကန်းတည်ရှိတဲ့မောင်တော်တိရခန်သူကလည်းသူတိထားသလောက်ကိုခုလိုပြောပြပါဗျာ
။ဒီမှာကြာတော့လူတိုင်းမိုးကနေနေပြီးတော့သူတို့ဘက်ကိုစာတန်းကြည့်တဲ့ချင်းကမကြည့်လို့ဆုံးပါတယ်ဆုံးပါတဲ့ကနေပြီးတော့မခိုင်းမမရဖြစ်ပြီးတော့ကြောင်ဘုံပေါက်ခွေးလိုက်တယ်ဆိုပြီးတော့ပြင်မတော့အဲ့လိုသတင်းထွက်တယ်လေ။ကြည့်တဲ့ခါကြာတော့သူတို့ကနေနေမတော်တဆလို့ပဲအဲ့ဒီမှာပြောပါဗျာ။မောင်တော်ဆပ်ပြောဆိုသူတို့တပ်ပန်းဆိုင်ရပဲပြောတာပေါ့နော
်။လက်ရှိရခိုင်ပြည်နယ်သွင်းဖြစ်ပွားနေတဲ့အကြမ်းဖက်တိုက်ခိုက်မှုအပအဝင်ဒေသတွင်းလူခုရေးချုပ်ဖောက်မှုခံနေရတဲ့ဖြစ်စဉ်ကိုလေ့လာဖို့အတွက်မြန်မာနိုင်ငံဆိုင်ရာဥယောပသမဂ္ဂတာဏမန်ဖွဲ့နဲ့မြန်မာသတင်းမီဒီယာဖွဲ့တွေကလည်းမောင်တော်ခရိုင်ကိုရောက်ရှိနေကြတာပါ။ဘုံပါကွယ်မှုဖြစ်ပွားနေတဲ့မောင်သောမြို့နယ်လက်ရသက်စခန်းဟာတဏမာဖွဲ့နဲ့သတင်းမီဒီယာဖွဲ့တွေရောက်နေတဲ့ကြီးကန်းပြင်ဝပိတ်ငါးစာကျူးကျက်ရုပ်ပြင်ငခုရအစတဲ့ရွာတွေနဲ့-30ကျော်ကွာဝေးနေပါတယ်ခင်ဗျာ။
နိုင်ငံရေးသတင်းပေးပို့ထားတာပါ VOA ကနေကြာသပတေးနေ့ညပိုင်းစီစဉ်လေးကိုဆက်ပြီးတော့တရားထုတ်လွှင့်ပေးနေပါတယ်ခုတစ်ခါမှာတော့မကြာခင်မှာကျင်းပမဲ့ကြားပြရွေးကောက်ပွဲရဲ့တရားမျှတမှုနဲ့ဆိုင်တဲ့သတင်းကိုတင်ဆက်ပေးကြပါမယ် NLD အစိုးရတက်လက်ထက်ဖွဲ့စည်းထားတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အသစ်ဦးဆောင်ကျင်းပမဲ့2019ဧပြီလ1ရက်နေ့ကြားပြရွေးကောက်ပွဲဟာရန်ကုန်ပြည်နေပါလွတ်လပ်ပြီးတော့တရားမျှတမယ်လို့ယုံကြည်ကြောင်းကိုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တဦးကကြားပြရွေးကောက်ပွဲကျင်းပဖို့တရက်ပဲလိုတော့တဲ့အချိန်မှာပြောဆိုလိုက်ပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့ပြီးခဲ့တဲ့2015ရွေးကောက်ပွဲကာလထက်မင်းစင်တွေပိုးပြီးမှန်ကန်အောင်လုပ်ထားသလို2020မတိုင်ခင်ကြားပြရွေးကောက်ပွဲတွေထပ်ပြီးတော့ကျင်းပဖို့လည်းရှိတယ်လို့ပြောပါတယ်ဒီကြောင့်ပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတော်မန်းမြင့်ခိုင်ကသတင်းပေးပို့ထားပါတယ်ရှင်
တနင်္ဂနွေလုံးကလွတ်တော်ကိုယ်စားလှယ်လစ်လက်နေတဲ့မဲဆန္ဒနယ်19နေရာအတွက်ကြားပြရွေးကောက်ပွဲကို2016ဧပြီလ1ရက်နေ့မှာစတင်တဲ့အစိုးရတက်လက်ထက်ဖွဲ့စည်းထားတဲ့ဦးလာသိန်းဦးဆောင်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အသစ်ကဦးစီးကျင်းပတော့မှာပါဒီရွေးကောက်ပွဲရဲ့လွတ်လပ်ပြီးတရားမျှတမှုအပေါ်ကော်မရှင်အဖွဲ့ဝင်ဦးလာသိန်းက VOA ကိုအခုလိုပြောပါတယ
်ရန်နှုံးပြည့်မဟုတ်တောင်မှနော်ရန်နှုံးပြည့်ဒီပါလွတ်လပ်လိမ့်မယ်တရားမျှတလိမ့်မယ်လို့အဲ့လိုပဲကျွန်တော်တို့ယူဆတယ်အခုလက်ရှိလှုပ်ဆောင်နေတဲ့အခြေအနေကလက်ရှိဒီနေ့ကိုယ်ခွဲရဲ့ဆက်သွယ်မှုအခြေအနေရဆိုသူတို့အကုန်လုံးဟိုတိတ်တဆင်းလောက်တောင်မှအကုန်လုံးလုံနေကြတယ်ဥပမာဟိုတက်တေကမဲတဲ့ကလက်မှတ်တွေဆိုရင်ကျွန်တော်တို့အဲ့ဒီမှာတက်ဆိုင်ရက်ကွက်လမ်းမှုတွေနဲ့အကုန်လုံးဒီကိုယ်ခွဲကတောင်ချီဝန်းနားနေတဲ့တိတ်တဆင်းအဲ့လိုကိုလုံနေကြတဲ့အနေအထားတွေပါနောက်မဲယုံတွေကိုလည်းအသေးစိတ်ဒီနဲ့အကုန်လုံးလှည့်ကြအားလုံးကျွန်တော်တို့ကအဆင်သင့်ဖြစ်နေပါပြီ
ရွေးကောက်ပွဲကော်မရှင်အနေနဲ့ဝေးလံခေါင်ဖျားတဲ့မဲဆန္ဒနယ်တွေကလွဲလို့ကြားပြရွေးကောက်ပွဲရလဒ်တွေကိုဧပြီလ1ရက်နေ့မှာပဲချက်ချင်းကြေညာပေးမှာဖြစ်ပြီးမဲဆင်းတွေကိုလည်းပြီးခဲ့တဲ့2015ရွေးကောက်ပွဲတုန်းကထက်စာရင်ပိုပြီးမှန်ကန်အောင်ကြိုးစားထားတယ်လို့ဦးလာတင်ကပြောပါတယ
်မူလရှိကြတာ2015မဲဆင်းကိုအခြေခံနဲ့အခြေခံပြီးတော့ကျွန်တော်ကတရင်တဆင်းတိုးတူတိုးလုပ်တယ်အဲလုပ်တဲ့နေရာမှာကျွန်တော်တို့အဲ့ဒီမှာမရှိဘူးဆိုရင်မရှိတဲ့တိုင်ပေါ့ရည်ရင်းအနေထားလက်ရှိအနေထားပေါ့မူတည်ပြီးမှဖြစ်တင်တာဖြစ်တဲ့တိုးတင်တာတိုးတယ်ကျွန်တော်တော့ဟို2015နဲ့စာရင်ပေါ့နော်အဲအခုနေအထိတော့မဲစင်းကအမှန်နဲ့လို့အနည်းစားဆုံးအမှန်ကန်မှုရှိတယ်လို့လုံးဝအမှန်နဲ့လို့တော့မပြောဘူးနော်မဲစင်းကဘယ်တော့မှမမှန်နိုင်ဘူးအတိအကျမဖြစ်နိုင်ဘူး
ပြည်အောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရတက်တန်း9နှစ်မကုံဆုံးခင်2020ခုနှစ်မတိုင်ခင်ကာလမှာကြားပြရွေးကောက်ပွဲတွေထပ်ပြီးကျင်းပဖို့ရှိတယ်လို့လည်းသူကပြောပါတယ်လက်ရှိအာဏာရ NLD ပါတီရဲ့ဗဟိုအလုံးမှုဆောင်အဖွဲ့ဝင်ဦးညံဝင်းကတော့အရက်သားတွေဦးဆောင်တဲ့ရွေးကောက်ပွဲကော်မရှင်ကဦးစီးကျင်းပမယ်ကြားပြရွေးကောက်ပွဲဟာတရားမျှတမယ်ဆိုတာယုံကြည်တယ်လို့ဆိုပါတယ
်တရားမျှတမှုရှိလိမ့်မယ်လို့ကျွန်တော်ယုံကြည်တယ်အဲ့တော့ဘယ်ပုံမှန်မူတည်လဲဆိုတော့ကျွန်တော်တို့ပထမတော့ရွေးကောက်ပွဲလုပ်ခဲ့တဲ့ဟိုနေ့မှာဦးဒီကော်မရှင်ကဦးနေ့လုပ်ပြီးတော့လုပ်တယ်အဲ့ဒီရွေးကောက်ပွဲမှာလည်းကျွန်တော်တို့နီလန်စီကန်နီလန်နဲ့အတော်ကိုကြိုးစားပန်းစားနေကောင်းအောင်လုပ်ခဲ့တယ်။အားလုံးကောင်းတယ်လို့ကျွန်တော်မပြောဘူး။ဒါပေမဲ့အဲ့လိုလုပ်ခဲ့တယ်။အခု UVC လက်ထက်မှာကျတော့ဒါဟိုတုန်းက UVC ကစစ်သားယူစစ်ဘုံယူပဲ။အခုအရသာယူပဲ။ဒါမတူဘူး
။အခုတစ်ခေါက်ကြားပြရွေးကောက်ပွဲဟာကော်မရှင်အသစ်အတွက်စမ်းသပ်ပွဲဖြစ်တယ်လို့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ရဲ့အထွေထွေအတွင်းရည်မှူးဦးဆိုင်ညွန့်ဝင်ကဆိုပါတယ
်။ကြားပြရွေးကောက်ပွဲကကော်မရှင်အသစ်ရဲ့အထမဆုံးကြိတ်ပွဲဖြစ်တယ်။သာသာသူရဲ့စမ်းသပ်ကလာလေပြောလို့ရပါတယ
်။မကြသေးခင်ကလုံခြုံရေးစိုးရိမ်ချက်တွေကြောင့်ရှမ်းပြည်နယ်မိုင်းရှူးမြို့နယ်ကကြေးရွာကြီး၃ခုမှာရွေးကောက်ပွဲမကျင်းပဖို့ NLD ပါတီရဲ့ကိုယ်စားလှယ်လောင်းတွေကန့်ကွက်ခဲ့တဲ့အပေါ်ရွေးကောက်ပွဲကော်မရှင်ဘက်ကမဲယုံတွေကိုပြောင်းရွှေ့ဖို့ဆုံးဖြတ်ပေးထားပါတယ်။ပြောင်းရွှေ့လိုက်တဲ့မဲယုံတွေကမဲဆန္ဒရှင်တွေနေထိုင်တဲ့နေရာနဲ့ဝေးလွန်းတာဟာမဲပေးခွင့်ကိုတွေ့ဝိုက်ကန့်သက်တယ်လို့ဖြစ်တာကြောင့်ကော်မရှင်အနေနဲ့ဘယ်လိုဆောင်ရွက်ပေးမလဲဆိုတာစောင့်ကြည့်ရအောင်မယ်လို့ဦးဆိုင်ညွန့်ဝင်ကဆိုပါတယ်။ကျင်းပဖို့တည့်ရက်ပဲလိုတော့တဲ့ကြားပြရွေးကောက်ပွဲအပေါ်လူစိတ်ဝင်စားမှုနည်းတယ်ဆိုတဲ့သုံးသပ်မှုတွေရှိနေပေမဲ့လည်းရခိုင်ပြည်နယ်ကအမ်းမဲဆန္ဒနယ်ရှမ်းပြည်နယ်မိုင်းရှုနယ်ကျေးတိမဲဆန္ဒနယ်တွေမှာတော့အကျိအနေရှင်ပြန်ရပွဲရှိနေပါတယ်။ပါတီ24ခုကကိုယ်စားလှယ်လောင်းတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေစုစုပေါင်း95ဦးဝင်ရောက်ရှင်ပြိုင်မယ်။ကြားပြရွေးကောက်ပွဲအတွက်လက်ရှိမှာနိုင်ငံရေးပါတီအသီးသီးကအင်တိုက်အားတိုက်မဲဆွယ်စည်းရုံးမှုတွေလှုပ်ဆောင်နေပြီးမတ်လ31ရက်နေ့တောက်တာနေ့မှာမဲဆွယ်စည်းရုံးမှုတွေကိုအဆုံးသတ်မှာလည်းဖြစ်ပါလိမ့်ရှင်။
မင်းမြင့်ခိုင်သတင်းပေးပို့ထားတာပါ VOA ကနေကြာသပတေးနေ့ညပိုင်းစီစဉ်တွေကိုဆက်ပြီးတိုက်ထုံးလင်းနေပြီးပြီးတော့မကြခင်မှာတင်ဆက်ပေးမယ့်ဒုတိယပိုင်းစီစဉ်တွေမှာတော့ကျမရေကဏ္ဍဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ပြင်တိုင်းရင်သတင်းမှာကဏ္ဍဆရာတွေကိုနားဆင်ကြဖို့လည်းရှိပါလိမ့်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်
မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
အညာကျမတော်တာရှင်များရှင်2019ခုနှစ်မတ်လ30ရက်စက်တာဘီနေ့ညပိုင်းအတွက် VOA မြန်မာပိုင်းရထုံးလင်းချက်တွေကိုတော်တာရှင်နေနားဆင်နေကြရတာဖြစ်ပါတယ်အခုဆက်ပြီးတော့ည10နာရီအထိလိုင်းဒိုမီတာ24 25 32နဲ့51ဖြင့်လိုင်းလမီတာ190တို့ကနေထုံးလင်းပေးမယ့်အစီအစဉ်တွေမှာဆိုရင်တော့ရှမ်းပြည်နယ်တောင်ပိုင်းမန်ရှုမြို့မြောက်ဘက်ကရွာတွေမှာလုံခြုံစိတ်ချတဲ့အခြေအနေမရှိတဲ့အကြောင်းရွေးကောက်ပွဲမကျင်းပဖို့ NLG ကရွေးကောက်ပွဲကော်မရှင်ထံကိုတိုင်တန်းထားတဲ့ပတ်သက်ပြီးတော့
ကိုရှင်းစမဲ့ရုပ်တောက်ပဲနေရာမှာမဟုတ်တော့ပဲနဲ့တနက်ကန်ဖွဲ့စည်းတွေနဲ့ပို့ပြီးတော့မှဝေးသွားတဲ့နေရာကိုသူတို့ဆွေးလိုက်
ရှန်တိုင်းသားဒီမိုကရေစီဖွဲ့ချုပ်ဆိုင်လိုက်ကခုလိုပြောသွားတာကိုတိုင်းရင်းသတင်းလွှာကဏ္ဍမှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ထပြင်ကျမရေကဏ္ဍနဲ့ဥအောင်ခင်ရမြမရေသုံးသက်ချက်စတွေကိုလည်းနာဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ကျမရေကဏ္ဍကိုကြည့်ကြအောင်ပါ။ဒီတစ်ပတ်ရဲ့ကျမရေကဏ္ဍမှာတော့စားတဲ့မှုအစိတ်တက်ခြင်းအကြောင်းကိုတင်ဆက်ပေးကြပါရစေ။မြန်မာနိုင်ငံအထူးသဖြင့်ကြေးလက်ဒေသတွေမှာမှုစိတ်တက်တာဒါမှမဟုတ်မှုတောက်တာကြောင့်ကျမရေထိခိုက်မှုတွေရှိနေစေဖြစ်တယ်လို့ကျမရေပညာရှင်တွေကပြောပါရစေ။ဒီလိုမှုစိတ်တက်တာမဖြစ်အောင်အစိတ်ရှိတဲ့မှုတွေကိုဘယ်လိုခွဲသိမ့်နိုင်ပြီးတော့ကာကွယ်နိုင်ပါသလဲ။မှုစိတ်တက်ရင်တော့ဘယ်လိုသိနိုင်ပြီးတော့ဘယ်လိုပြုစုကူတာနိုင်ပါသလဲ။ဒီအကြောင်းကိုမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂါကူဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်ရှင
်ဟုတ်ကဲ့ဒေါက်တာမြင့်ဦးခင်ဗျာကျွန်တော်တို့ဒီမှုကိုအများစုစားလေရှိတယ်ပေါ့ဆရာနော်အဲ့တော့အဲ့လိုစားတဲ့မှုမှာတစ်ခါတလေဒီအစိတ်တက်ပြီးတော့လူအကျမ်းမာရေးအတွက်အန္တရာယ်ရှိနိုင်တဲ့အတွက်ဆရာကြီးမြန်မာနိုင်ငံမှာဒီမှုစိတ်တက်တာပေါ့နော်ဒါမှမဟုတ်ရှင်လဲမှုတောက်တယ်လို့ခေါ်တာပေါ့ဖြစ်တဲ့အနေအထားဘယ်လိုရှိလဲဆရာ?
သိဖြစ်တယ်လို့ပေါ့ပြမယ်ရပါရကကြီးလက်ဒီသားတွေမှာသူကမတော်တဲ့သွားရင်လည်းမိုးဆွတယ်မိုးရတဲ့မျက်နှာလိုတော့ပြောကြတယ်လေစားကြပဲလို့ထင်ပြီးတော့သူတို့ချက်စားကြတဲ့ခါမှာတောက်တယ်လို့ခေါ်တယ်ဦးနာပြုတ်တယ်အားနဲ့တချို့တခါကျတော့ကိုယ်စိတ်ထဲမှာစားနေကြတောက်ရုံမှုပဲဟုတ်နော်အခုစိုက်ရိုးထားတယ်အဲ့ကြတဲ့မှာတခြားအစိတ်ရှိတဲ့မှုကပေါက်လာတာပေါ့အဲ့ဒါကိုရောပြီးစားပြီးတော့မိုးတောက်တာပေါ့မိုးတောက်တော့လူတရားအစိတ်ရှိတဲ့လက္ခဏာတွေထွက်လာတာပေါ့ဒီလိုတစ်ခါကျတော့ပရစင်ထိုးလိုက်လို့ရှော့ဖြစ်သလိုမျိုးပေါ့လေ။ဟိုနဲ့ဓာတ်မတည့်တဲ့ခါကျတော့ရုတ်တရက်ခါကျရှော့ရသွားတာရောစိတ်တတ်တယ်ပေါ့နော်။ဒီတော့ကျွန်တော်တို့လေကမိုးစိတ်ကူတာမိုးစိတ်ုံပြရတာလည်းစိတ်တတ်တယ်။အဲဒီမိုးစိတ်ကြောင့်တချို့ရဆိုလို့ရှိရင်ကြောက်ကပ်ပျက်စီးပြီးတော့တရားလူတွေကကျွန်တော်တို့ကြုံမှုကြတယ
်။ဟုတ်ကဲ့ဆရာ။အခုလို့ဒီမိုးစိတ်တက်ရတာကဘလို့ဓာတ်တွေကြောင့်ဖြစ်ရတာလဲဆရာကြီး။
အဲ့တော့မိုးကတော့အမျိုးမျိုးပေါ့လေ။ကဘာပေါ်မှာမိုးမျိုးပေါင်းထောင်ချီပြီးတော့ရှိတယ်ပေါ့။အဲ့ထဲကကျွန်တော်မစားတဲ့မိုးကတော့တရားကဏ္ဍလောက်ပေါ့။အဲ့ဒီအနေမှာတကယ်ကိုအစိတ်တော့ဖြစ်စေတဲ့မှုကတော့15မျိုးလောက်ရှိတာပေါ့အဲ့ဒါလူသိစင်းနေတော့တဲ့အစိတ်ပေါ့နော်ဒီမှုထဲမှာပါတဲ့အစိတ်တော့ပေါ့နော်တော့ဓာတုပစ္စည်းတစ်မျိုးပေါ့နော်အဲ့တော့တာမန်မှုနဲ့ကျွန်တော်အစိတ်ရှိတဲ့မှုကိုကျွန်တော်တို့ခွဲခြားတဲ့အခါမှာမှုဆိုတာကကျွန်တော်ထီးလို့ပဲထီးလို့ပဲပေါက်တာဟုတ်ပေါ့လားခင်ဗျာတကယ်အစိတ်ရှိတဲ့မှုတွေကထီးမှုတွေကပြားမနေပဲနဲ့ခြုံတည်တတ်တယ်နောက်သူတို့ပင်စီကိုကြည့်ကြလို့ရှိရင်ပင်စီကလည်းအထုတ်ထုတ်ပေါ့ကျန်းနေတာပေါ့နော်ချောမနေဘူးနောက်အချိန်မှာတော့ခြေစုပ်ကွင်းလေးလိုပဲ green လို့ခေါ်တာပေါ့အဲအဲ့လိုမျိုးလေးပါဆိုဒီစူဒီစမိုးလေးမျိုးဟာမစားတဲ့မှုအစိတ်ရှိတယ်ပေါ့နောက်အယောင်ကပူပြီးတောက်တာအထူးဆိုလည်းအထူးတောက်အမျိုးဆိုလည်းအမျိုးတောက်တာပေါ့အဲအဲ့လိုမျိုးအယောင်တောက်နေတဲ့မှုတွေဆိုတော့များကပစားအပ်တဲ့မှုမျိုးပေါ့နော်အချို့ကလည်းကြီးတဲ့ဒီတိုင်းမှာသိရမှုကိုချစ်လိုက်ရင်မဲသွားတယ်တဲ့မဲသွားရင်တော့မစားနိုင်တော့အစိတ်ရှိတယ်ပေါ့အဲ့လိုမျိုးတွေ့ကြတယ်အခုတော့ကျွန်တော်မှုစိုက်ကျူးတဲ့လူတွေအများကြီးပေါ်လာတာပေါ့နော်ခေါရိုးမှုတွေဆိုချင်းသိချာကိုခါစနစ်ကြစိုက်ကျူးတယ်အဲ့ဆိုင်ကျူးတဲ့အထဲမှာဟိုတခါကျအစိတ်ရှိရပေါက်လာတတ်တယ်။အဲ့ကျွန်တော်သတိထားမှာကဘာလို့တော့စိုက်ကျူးထတာလဲ။ဒါပေမဲ့အစိတ်ရှိလားမရှိလားပေါ့။မှုကိုကျွန်တော်အဲ့လိုခုနကပြောတဲ့လက္ခဏာတွေကြည့်ရမှာပေါ့နော်
။ဟုတ်ကဲ့ဆရာ။အဲ့တော့အစိတ်တော့ဖြစ်စေတဲ့မှုမှာခုနကအကွင်းလေးပါတယ်ပေါ့နော်။မဖြစ်စေတဲ့မှုမှာရောမပါဘူးပေါ့ဆရာနော်
။ဟုတ်မပါပါဘူး။ကျွန်တော်အောက်ချီမှာချီမန်းကွေးမပါပါဘူး။ဥကမျိုးမျိုးဆန့်ပြီးခုနကကောက်ရုံးလို့ဆိုကျွန်တော်နေ့စဉ်မြင်နေကြ။သူကချီပင်စီလေးရတယ်ချောနေရမယ်။ဟိုနောက်ကကျွန်တော်တို့ဒီအိမ်မှာခေါင်းမိုးပုံတွေပေါက်တဲ့မှုနဲ့ဒေကြီးမှာပေါက်တဲ့မှု ยืนมาปูเด็กหมอปูไปก็ใส่ขึ้นในนี้ลูกเดียวเลยว่าเนี่ยมาปูเด็กหมอใส่เนี่ยเลยบ่เลย
โอเคเสียทีหมอใส่ตั้งลายวิสุนใจไปรู้ลักษณะดีกว่าจะลิสิเลย
สาวใจนะเพื่อนที่มายาหนาหรือไปอ่อนหนาหรือใครจะปิ้วละอันหนาบ่เนาะตัวช่วยตีวันอย่างตัวเนี่ยตีวันตัวอะไรมือดีก็จะไปช่วยเด็กๆลูกเดียวไปแต่มาทุรุทุรุจะพอกิสันหนาบ่แล้วก็คุยว่าอะไรเสียอาซาเกะအဲ့ဒါမျိုးတွေတော့ဘူတောက်တယ်လို့ခေါ်ကြတာပေါ့အဲ့တော့ဒီလိုလက္ခဏာတွေပေါ်လာတာကတခါကျန်စားပြီးတော့မိနစ်20နဲ့အဲ4နာရီအတွင်းမှာပေါ်ရင်တော့ကျွန်တော်ကုသတာလွယ်တာပေါ့တို့ဟိုချင်းလဲ6နာရီလောက်မှဒီလက္ခဏာတွေပေါ်လာတယ်ဆိုမိုးစိတ်ကဘယ်မိုးစိတ်မှလည်းကျွန်တော်မသိဘူးအဲ့ရတာမျိုးကျကျွန်တော်ကုသတာလည်းခက်တယ်ဒီလိုကြတော့လဲမှုနဲ့တတ်မတင်လို့ချက်ချင်းနဲ့ပန်းနိုင်ချက်ထလာပြီးရှိတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာအရေးကြီးတာကဒီမိုးစိတ်တက်တာကိုချက်ချင်းသိနိုင်ဖို့ဖြစ်တဲ့အတွက်ဆရာကနပြောတဲ့ဒီမူရာပြူရာအန်တာမတန်ခင်ရောပြတဲ့လက္ခဏာတွေရှိသေးလားဆရာ
အဲ့လိုတော့ပြောလို့မရဘူးကွာအဲ့ဒါမူကလည်းစားပြီးမှလည်းပြီးအောင်ဒါမှမဟုတ်အများစုကတော့ချက်လိုက်ရင်မဲသွားတယ်လို့သူကတော့ကြီးလက်သူကတာယူစားထားတယ်အဲ့ဒါဆိုတော့ကျွန်တော်ကတော့အန်ဒီရဲ့ဟိုမှန်းစားပြီးတော့မစားလိုက်ကြနဲ့ပေါ့ဗျာ
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီမိုးစိတ်မတက်အောင်ကာဝယ်နိုင်တဲ့အနေအထားမျိုးရောရှိလား
မိုးချက်ရင်တော့မှကျွန်တော်ကအစိတ်ပြေစေတဲ့ချက်သွုံမှုတွေနဲ့ဘယ်လိုရတယ်လဲကျွန်တော်ရိုးရိုးချက်ကြတာဟုတ်အဲ့တော့ဒါမျိုးချက်ချင်းရတဲ့အဲ့တော့ရှိခဲ့အစိတ်ရှိရင်တော့မှအစိတ်ကိုကျော်သွားတယ်လို့တော့ပြောကြတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာတကယ်လို့မှုစိတ်တက်လာပြီဆိုတော့ဆရာခုနပြောသလိုပြူရာအန်တာမှုရာဝေတာဖြစ်လာပြီဆိုရင်ရှေးဥဒနာပြည့်စုံနေနေတဲ့တခုကတော့ဟိုထို့ရတာပါဆရာနော်နောက်ထပ်ရောဘာတွေလုပ်ပေးတယ်လဲဆရာ
တကယ်တမ်းကအဲ့လိုထပ်တလေးလေးအန်တာပြီးဆိုတော့ဒီကျွန်တော်တစားကြီးဆုံးဆုံးနေဆိုတစားကြီးတက်ရလာမျိုးပါတာပေါ့အကောင်းဆုံးကတော့ဒါဘာစိတ်မှန်းမသိတော့စိတ်ုံတင်နေရမယ်ဒီမှာကျွန်တော်တို့စစ်စစ်တာလုပ်နေမှာပေါ့နော်သူတို့သွေးတွေကနေဒီအစိတ်တက်စစ်တာကြီးကစပါတယ်အဲတော့ဖေးဝါးတွေအခုညီလူလာမှာပေါ့နော်အဲအဲ့လိုမျိုးဖြစ်တာရုပ်ပြေ short ဖြစ်သွားတော့ကျွန်တော်ကတော့ဒါသူ့စီုံတင်ုံတင်ရမှာပေါ့နော်ခုနပါဇက်ရားတာလောက်ကတော့ဘလုတ်ကျင်းပလိုက်မယ်သမို့တည်းအအောင်လုတ်ပလိုက်မယ်ဆိုရင်တော့လဲကျော်သွားစီုံကြဒီနည်းပဲသုံးတာလေ
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီကုသမှုအနေထားရောမှုစိတ်တက်လာလို့ရှင်ပေါ့နော်ထိရအောင
်အများစုကတော့ချက်ချင်းစားရတဲ့ဟာဖြစ်တယ်ဆိုကျွန်တော်ချက်ချင်းနဲ့အအောင်လုတ်တာအဖိုင်ကိုဆေးပြရတာပေါ့နော်အဲ့လိုလေတော့သူ့ရဲ့ဟာတွေကိုအကျဲကောင်ကျွန်တော်ကဒီကိုရအမှုရှိရပါအဲ့တော့မိုးတောက်လို့သိသွားတော့အမှန်တည်းရှားပါတယ်ဒါပေမဲ့လည်းဟိုသူတို့ကူးဆန်ရမယ်ဆိုတဲ့အကြောင်းပေါ့နော်ဒီကိုကျွန်တော်ကစုံမှုကြီးရှိတာလည်းဆိုသူတွေကလည်းဟာမိုးကြီးမိုးပဲဆိုမျိုးစီးရီးယားမိုးပဲစိတ်ချရပါတယ်ဆိုမိုးကြီးတော့လည်းစစ်စေးကြည့်ပြီးတော့ကျွန်တော်စားဖို့
ဟုတ်ကဲ့ဆရာတကယ်လို့အချိန်မီမကုသနိုင်ရောဘယ်လိုမျိုးဒီနောက်ဆက်တွဲဆိုးကျိုးတွေဖြစ်နေလဲဆရာ
သူကဘာပေါ်မှာတွေ့ထားတာတော့စိတ်အစိတ်နဲ့သူကဒေသမှာပေါက်တဲ့မှုပေါ်မှာမှုတီတာပေါ့ဒီဒေသမှာပြင်းထန်တဲ့အစိတ်ရှိတဲ့မှုကရှိလာခဲ့တယ်နော်ဒီဒေသကလူတွေကတည်သွားတဲ့အဆင့်တိရှိတယ်ဒါပေမဲ့အမေရိကန်ပြည်ထောင်စုမှာသူတို့လေ့လာထားကြလောက်တော့ပုံမျိုးစုပေါင်းသူတို့ပြောတဲ့15မျိုးလောက်ထင်ပါတယ်တည်နေရောက်တဲ့မှုကတကွတော့10မျိုး3မျိုးလောက်ပဲရှိတယ်တည်သွားတဲ့အဖြစ်မျိုးကခရင်တယ်ရှိကူးလိုက်ရတော့ကျွန်တော်ပြန်သက်တာပါရှိပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီစားတဲ့မှုအစိတ်တက်တာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဖို့ရှိအောင်လားဆရာ
အဲတော့ကြီးလက်နေပြည်သူတွေကိုသတိပေးချင်တာကတော့ဒီကျွန်တော်ကတော်ရဲသွားပြီးငိုရတာပဲဆိုပြီးတော့သူရမို့ပေါ့နော်ဒါကကိုယ်နဲ့မရင်းနှီးရမို့မသိကြရဲမို့အခုအများစုအစ်စ်တဲ့တာကကိုယ်စားနေကြမို့ပဲလို့ထင်ပြီးတော့အစ်စ်ရှိတယ်မို့ပါလာမှားတာပါမှားပြီးတော့သုံးတတ်တာပေါ့အဲကိုယ်စားနေကြမို့ကြွနေရမို့ပဲဖြစ်ဖြစ်ကဲကောင်ရုပ်မို့ပဲဖြစ်ဖြစ်တက်တုံးမို့သူတို့ပြောတဲ့နောက်ကကျွန်တော်မျက်စုမို့ဒီမို့မျိုးတွေကပြည့်ပြည့်စုံတာမရှိဘူးနော်ဒါနဲ့အဲ့ဒါကသိနေရမှာပေါ့ခုနကပြောတဲ့လက္ခဏာတွေဒီမှုရေးမှာဒါမှုရေးပါနေသလားပေါ့ဒါမှုရေးအများစုကအစိတ်ရှိတယ်ဆိုပြီးပြောထားတာပေါ့အဲ့တော့အားလုံးအဲ့လိုမှုစိတ်တက်တဲ့လက္ခဏာတွေမဖြစ်အောင်ကတော့မှုရေးကိုရှာဖွေနေရမှာဒါမှုရေးကိုကြည့်ပါပေါ့နော်မှုရလို့ဝင်ရကငိုရတဲ့အဖြစ်မဖြစ်အောင်ပူရလို့တွန်းပြောတာပဲဖြစ်သေးတယ်ပေါ့နော်တကယ်တော့မှုကဗီတာမင် B ဓာတ်တွေအများကြီးပါတယ်ဗျာပြီးတော့တက်တွေလည်းအများကြီးပါတယ်အဲ့တော့အဟာရပြည့်တယ်ပေါ့နော်အဟာရပြည့်အဲ့ဒါဒီအစီအစိုက်ကူးတဲ့မှုတွေထဲမှာအစီတက်နဲ့ဆိုရင်တက်ကအញ្ញမ်းနေတဲ့တွေကြောင့်စီးလူယောဂလည်းတွေးလူယောဂတွေလည်းအဆင်ပြေတယ်သူတို့ကအလုံးစုံတက်ရတယ
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
မိုးစိတ်တက်တဲ့အကြောင်းကိုတင်ဆက်ထားတဲ့ပတ်စဉ်ကျမကြီးကနာကိုနားဆင်ကြကြတာဖြစ်ပါတယ်အခုခါမှာတော့ဦးအောင်ခင်ရဲ့မြန်မာပြည်သုံးသက်ချက်ကိုတင်ဆက်ပေးကြပါတယ်အခုတလောအများဆုံးဝေဖန်ခံနေရတဲ့မြန်မာနိုင်ငံကရဲတပ်ဖွဲ့အကြောင်းကိုဦးအောင်ခင်ကသုံးသပ်ရေးသားထားပြီးတော့ကိုညာဝင်းအောင်နဲ့အတူတင်ဆက်ထားတာကိုနားဆင်ကြအောင်ပါရှင်
NLD ဥပဒေအကြံပေးရှင်းနေဥကိုနီလောက်ကြံတပ်ဖြတ်ခံရတဲ့အမှုကိုကိုင်ထွေဘူးနဲ့ပတ်သက်ပြီးရဲတပ်ဖွဲ့ကအမျိုးမျိုးဝေဖန်သုံးသပ်ကြပါတယ်ရဲတပ်ဖွဲ့ရဲ့စွမ်းဆောင်နိုင်ရည်ညံပြင်းမှုကိုအရင်ကလည်းဝေဖန်ခဲ့ပေမဲ့ဥကိုနီကိစ္စမှာတော့အတိုင်းဝိုင်းမျိုးစုံကရဲတပ်ဖွဲ့ကိုဝိုင်းဝန်းဝေဖန်ရှုံ့ချတာတွေ့ရပါတယ် 2008မှာဖြစ်ပွားတဲ့ရန်ကုန်မြို့စိမ့်လက်ကန်တာကြောင်းရက်တတိအင်ကငါးလောင်းပြန်လူဒတ်မှုကိုရက်တပ်ဖွဲ့ဘာမှမလုပ်နိုင်သေးပါဘူး။မနစ်ကဖြစ်ပွားတဲ့မင်္ဂလာတော်မြို့နယ်ရဲဝင်သား ရဲစွဲမှုတွေတိုးပါလာပေမဲ့ရဲတပ်ဖွဲ့ရဲ့စွမ်းရည်ကတော့ကျဆင်းနေပါတယ်။အင်းဝါအချုပ်ဆိုင်မှာအင်အကူမင်းကလေးနှစ်ဦးငါးနှစ်လောက်ညှင်းပါနှိမ့်ဆက်ခံရတဲ့အမှုမှာရဲစခန်းကအရေးယူဆောင်ရွက်တာမျိုးမလုပ်နိုင်တာဟာလက်လူရှိမှုဖြစ်ပါတယ်။ရဲတပ်ဖွဲ့ဝင်တွေရဲ့လူနေမှုဘဝဟာအလွန်အမင်းဆင်းရဲလွန်းလာကြောင်းတာဝန်ထောက်ဆောင်တဲ့နေရာမှာစိတ်မပါကြတာလို့မြင်ကြပါတယ်။အဓ
ွလာတယ်လို့ဆိုပါတယ်စစ်တပ်ကိုခင်မိအောင်လုပ်နေခြင်းမှာရဲတပ်ဖွဲ့ဟာခင်နောက်ကျတယ်လို့ဖြစ်နေပါတယ်ရဲတပ်ဖွဲ့ဟာရှိရမယ့်အင်အားရဲ့48ရာခိုင်နှုန်းကိုသာခံထားနိုင်သေးတယ်လို့ပြည်ထရေးဒုဝန်ကြီးကဆိုပါတယ်နိုင်ငံတကာစနုံးအရလူဦးရေ400မှာရဲသားတဦးရှိရမှာဖြစ်ပေမဲ့ရန်ကုန်တိုင်းမှာဆိုရင်လူဦးရေ1200မှာရဲသားတယောက်သာရှိပါတယ်ဒါတောင်ရန်ကုန်မှာရှိတဲ့အင်အားရဲ့80ရာခိုင်နှုန်းကိုခံထားတာလို့ဆိုပါတယ်။စကိုင်းတိုင်းမှာတော့လူဦးရေ1500မှာရဲသားတယောက်။မန္တလေးတိုင်းမှာဆိုရင်လူဦးရေ1300မှာရဲသားတယောက်သာရှိကြောင်းသိရပါတယ်
။စစ်တပ်လက်အောက်ရဲတပ်ဖွဲ့ရောက်သွားပြီးစစ်ဗိုလ်တွေဥဆောင်ချိန်မှာအမိန့်နာခံတဲ့အဖွဲ့အစည်းဖြစ်သွားတဲ့အတွက်ပြည်သူကိုကာကွယ်စောင့်ရှောက်ဖို့ဆိုတဲ့ရည်ရွယ်ချက်ပျောက်ဆုံးသွားပုံရပါတယ်။1ပေါင်တရုတ်ကုမ္ပဏီကိုစစ်တပ်ပိုင်မြန်မာစီးပွားရေးဥပိုင်ကုမ္ပဏီတို့ဆက်ဆက်လုပ်ထားတဲ့လေပတောင်းတောင်လူလူဆန္ဒပြပွဲနှိမ်နင်းတဲ့ဖြစ်ရာရဲတပ်ဖွဲ့ကိုနာမည်ပြည့်စေပါတယ်။ဂျင်းနီစီမံကိန်းကို2010ကတည်းကဒေသခံတွေဆန္ဒပြကန့်ကွက်ခဲ့တာမို့အဲ့ဒီကတည်းကအကြမ်းဖက်ဖြိုခွင်းတာတွေရှိခဲ့ပါတယ်။2012မှာဆန္ဒပြတော့ပအဝင်တဲ့တန်ခါတွေမိလောင်ဘုံတံခံရရပြီး2015မှာပြစ်ကတ်နှိမ်နင်းမှုကြောင့်လေသူမာကြီးဒေါ်ခင်ဝင်းတည်ဆုံးသွားပါတယ်ဆန္ဒပြပွဲကိုနှိမ်နင်းပြီးဝမ်ပေါင်တရုတ်ကုမ္ပဏီကိုရဲတပ်ဖွဲ့ကကာကွယ်စောင့်ရှောက်တယ်လို့ဒေသခံတွေကမြင်ကြပါတယ
်ကိုလိုနီခေတ်19ရာစုမှာရဲတပ်ဖွဲ့ကိုတည်ဆောင်ခဲ့တာပါအင်္ဂလိပ်လို police လို့ခေါ်တာမို့ပလိတ်လို့မြန်မာကခေါ်ပါတယ်လစာမလုံမလောက်နဲ့အမှုထမ်းရတဲ့မြန်မာပြည်သားပလိတ်ဟာလက်စားတဲ့နေရာမှာနာမည်ကြီးပါတယ်အဂတိလိုက်စားသူကိုအလုတ်ဖြုတ်ပြီးတန်ရှင်းတဲ့ပလိတ်ဖြစ်လာအောင်ကိုလိုနီခေတ်ကစ조사ပေမဲ့မအောင်မြင်ခဲ့ပါဘူးမှုကင်းနေများလာလို့ဖြုတ်ပစ်ထားတဲ့ပလိတ်ကိုပြန်ခန့်ရတဲ့အဖြစ်ရောက်သွားပါတယ်ပလိတ်မနိုင်တဲ့အလုတ်ကိုစစ်တပ်ကဝင်လုရတဲ့အကျင့်ဟာကိုလိုနီခေတ်ကလေးကစလာခဲ့တာဖြစ်ပါတယ်ကိုလိုနီခေတ်မှာပလိတ်စစ်ပလိတ်နဲ့စစ်တပ်ဆိုတဲ့နှိမ်နင်းအဖွဲ့၃ဖွဲ့ရှိပါတယ်ပလိတ်အဖွဲ့မှာလက်နက်ကင်သူရှိသလိုလက်နက်မကင်သူတွေလည်းရှိပါတယ်နိုင်ငံရေးလှုပ်ရှားမှုနဲ့မှုကင်းတွေကိုနှိမ်နင်းဖို့အတွက်ရည်ရွယ်ပြီးတီထောင်ထားတဲ့အဖွဲ့တွေဖြစ်ပါတယ်
။ပလိတ်ကိုရဲတပ်ဖွဲ့လိုအမည်ပြောင်းလိုက်ပြီးမှပလိတ်အကျင့်ကပျောက်သွားတာမဟုတ်ပါဘူး။ဒါကြောင့်ရဲတပ်ဖွဲ့ရဲ့အဓိကလိုအပ်ချက်ဟာရဲသားတွေစိတ်နေစိတ်ထားပြောင်းလဲရေးဖြစ်တယ်လို့အငိမ့်စားရဲမှုချုပ်ဦးဝင်းခေါင်က52နှစ်မြောက်ရဲတပ်ဖွဲ့နေ့မှာမနစ်ကပြောသွားပါတယ်။ရုပ်ဝတ္ထုပစ္စည်းတွေဘလောက်ပေးပေးဒီမိုကရေစီစံနှုန်းနဲ့ညီအောင်ဥပဒေတွေဘယ်လောက်ပဲပြင်းပြင်းရဲအဖွဲ့ဝင်တွေရဲ့စိတ်ဓာတ်အခြေခံမပြောင်းလဲရင်တိုးတက်မှုရှိမှာမဟုတ်ဘူးလို့ဆိုပါတယ်ရဲအဖွဲ့အတွက်အရေးအကြီးဆုံးနဲ့အခက်အခဲဆုံးအစီအတားဟာစိတ်ဓာတ်ပြောင်းလဲရေးဖြစ်ပါတယ်တဲ့ရဲတပ်ဖွဲ့အင်အားကိုလာမဲ့၃နှစ်အတွင်းတသိန်းခွဲအထိတိုးချဲ့ဖို့ရည်ရွယ်တာမျိုးအလုံများမှာသိကြပါတယ်ဒါပေမဲ့စစ်တပ်နဲ့ရဲတပ်ဖွဲ့ပူးပေါင်းလုပ်ကိုင်တဲ့အစဉ်အလာလည်းကြီးမားပါတယ်စစ်တပ်ကခံထားတဲ့ပြည်ရေးဝန်ကြီးလက်အောက်မှာရဲတပ်ဖွဲ့ရှိနေတာဟာလေ NLD အယတအစိုးရရဲ့ပြုပြင်လုပ်ငန်းတွေကိုအဟန့်တားဖြစ်စေပါတယ်ရဲတပ်ဖွဲ့ဟာတရားဥပဒေစိုးမိုးရေးကိုအဓိကထားတဲ့အဖွဲ့အစည်းဖြစ်ပါလေစစ်တပ်လိုအမိန့်နာခံတဲ့အဖွဲ့အစည်းမဟုတ်ပါဘူးဒါကြောင့်စစ်တပ်အောက်မှာရဲတပ်ဖွဲ့ရောက်နေတာဟာသစ္စာတမာတိတတ္တိဆိုတဲ့ရဲဆောင်ဘုတ်ကိုပြည့်ရည်ပြုလို့ဖြစ်နေပါတယ်ခင်ဗျာ
ဟုတ်ကဲ့ညီမရေးသုံးသက်ချက်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်တော်တော်ရှင်များရှင်ခုတစ်ခါမှာတော့လာမယ့်စနေနေ့ညတိုင်းလေလိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပါ
တော်တော်ရှင်များရှင် မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့စိုးရတက်တန်းတစ်နှစ်အတွင်းနိုင်ငံရေးစီးပွားရေးလူမှုရေးပြည်တွင်းငယ်ရေးကြိုးပမ်းမှုတွေနဲ့ပတ်သက်လို့အစိုးရတက်တန်းတစ်နှစ်ပြည့်အဖြစ်နိုင်ငံတော်အခြေပြမိန့်ခွန်းမှာအတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောကြားသွားပါတယ်။နှစ်ပေါင်း90လောက်မှာပထမဆုံးထွက်ပေါ်လာတဲ့အရသာအစိုးရကပြည်သူနဲ့အတူဆိုတဲ့ဆောင်ပုတ်တင်တဲ့ရှစ်ခီးကိုဖျက်ဆီးခြင်းနဲ့လို့ပြောဆိုသွားတဲ့ဒေါက်ဆန်းစုကြည်ရဲ့မိန့်ခွန်းအပေါ်ပြည်သူတွေအဖြစ်နဲ့သောတာရှင်တွေဘယ်လိုသဘောထားကြပါသလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 7-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကပြုလုပ်ပါရစေ။သောတာရှင်တွေအနေနဲ့ဒီနေ့ည9နာရီစီစဉ်မတိုင်ခင်အချိန်မီဆက်တဲ့ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။ဒါရိုက်လေးလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပြနေကြဖြစ်ပါတယ်။အခုတစ်ခါမှာတော့တိုင်းရင်းသတင်းလွှာစီစဉ်ကိုတင်ဆက်ပေးကြပါတယ်။နေစက်ဒေသတိုင်းရင်းသားတွေစူးစီးတင်ဆက်ထားတာကိုနားဆင်ပါရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကျူဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံမှပြန်လည်မှတ်ပုံတင်ဖို့အတွက်ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD ပါတီရဲ့ခေါင်းဆောင်တော်ဦးကိုရွေးချယ်အတည်ပြုခဲ့ကြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမိုးပေါ်နယ်ဟိုးဝါဘုံဒေသမှာမြမတက်မော်နဲ့ခရိုင်တည်ရင်36တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်ဆိုတာနဲ့ရှမ်းပြည်တောင်ပိုင်းမန်းရှုမြို့မှာဂျာဖက်ရွေးကောက်ပွဲဆက်လက်ကျင်းပသွားမယ့်အခြေအနေတွေအကြောင်းကိုကြားသားရမှာပါရှင်။ကျမကနူပန်ပါတည်င်းတွေကိုလည်းကိုအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD ပါတီကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံမှပြန်လည်မှတ်ပုံတင်ဖို့အတွက်ခေါင်းဆောင်တို့အုပ်ကိုရွေးချယ်ခဲ့ကြပြီးဖြစ်ပါတယ်မတ်လ29ရက်နေ့ကပေါက်တော်မြို့တာဒနာဗိမာန်မှာရခိုင်ပြည်နယ်မြို့နယ်ပေါင်းစုံကကိုယ်စားလှယ်တွေတက်ရောက်တဲ့ဆွေးနွေးပွဲမှာပထမခေါင်းဆောင်အဖြစ်ဦးကျော်မြင့်နဲ့ဒုတိယခေါင်းဆောင်အဖြစ်ဦးအောင်စိုးကိုရွေးချယ်ခဲ့ကြတာပါဒါအပြင်ပါတီဖွဲ့စည်းပုံမူကြမ်းရေးဆွဲဖို့အွန်လိုင်းဒစိမ့်နဲ့လိုအပ်တာတွေဆောင်ရွက်ဖို့အတွက်အဖွဲ့ဝင်5ဦးပါဝင်တဲ့ကော်မတီတစ်ခုကိုလည်းဖွဲ့စည်းခဲ့တယ်လို့ဆွေးနွေးပွဲတက်ရောက်ခဲ့သူတူကပြောပါတယ်ရခိုင်ပြည်သူတွေရဲ့တောင်းဆိုချက်ကြောင့်2014ခုနှစ်မှာရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD ရဲ့ရခိုင်အမျိုးသားပါတီ RNDP ကိုဖျက်သိမ်းပြီးရခိုင်အမျိုးသားပါတီ ANP အဖြစ်တပါတီလည်းပေါင်းစည်းဖွဲ့စည်းခဲ့ကြပါတယ်ပါတီတစ်ခုပူးပေါင်းပြီးနောက်မှာပါတီတွင်အားပြိုင်မှုတွေခေါင်းဆောင်ပိုင်းမှသဘောထားမတိုက်ဆိုင်မှုတွေကြောင့် ALD ဘက်ကပါတီခေါင်းဆောင်တို့ထုတ်ပယ်ခံခဲ့ရတဲ့နောက်မှာအခုလို ALD ပါတီကိုပြန်လည်မှတ်ပုံတင်ဖို့လှုံ့ဆော်လာကြတာဖြစ်ပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းကချင်လွတ်လပ်ရေးတပ်မတော် KIA တပ်မ6တီရာမုံဘော်နဲ့ဟူကားပွင့်ရွာဟောင်းမှာမြန်မာတပ်မတော်နဲ့ KIA တပ်ရင်း36တို့ကြားမတ်လ24ရက်နေ့နဲ့25ရက်နေ့အတွင်းပြင်းထန်စွာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ KIA တပ်မ6အရာရှိတူကပြောပါရယ်ဒီတိုက်ပွဲမှာ KIA ဘက်ကတယောက်ထိခိုက်ဒဏ်ရာရရှိခဲ့ပြီးအစိုးရဘက်ကလည်းနှူးထက်မနည်းထိခိုက်ဒိဆုံမှုရှိတယ်လို့ KIU ဘက်ကပြောပါရယ်အလားတူ MNDAA ကုကဒေတာဘက်မှာလည်း KIA ပါဝင်တဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုနဲ့မြန်မာတပ်မတော်တို့ကြားဖေဖော်ဝါရီလဇန်နဝါရီစပြီးတော့နေ့စဉ်တိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေတာဖြစ်ပါရယ်ရှမ်းပြည်ရှေ့ပိုင်းကိုကန့်ဒေသနဲ့တာလွင်မြစ်ချားတဲ့ KIA တပ်မ6မုံကိုဒေသဘက်မှာလည်းမြန်မာတပ်မတော်စစ်ရေးလှုပ်ရှားမှုအခြေအနေပေါ်မူတည်ပြီးတော့တိုက်ပွဲတွေဆက်လက်ပြင်းထန်လာနိုင်တယ်လို့ KIA ဘက်ကပြောပါတယ်
။မွန်ပြည်နယ်မော်ရမြိုင်ချောင်းဆောင်မြစ်ကူတံတားကိုပြည်သူ့လွတ်တော်ကနေဗိုလ်ချုပ်အောင်ဆန်းတံတားအမိပေးအတီးပြုလိုက်တဲ့အတွက်ဒီအမိကိုပယ်ဖြတ်ပေးဖို့ဘလူးကျွန်းတံတားအမိပြောင်းလဲသတ်မှတ်ခြင်းဆိုင်ရာဆန္ဒထုတ်ဖော်ပွဲဦးစီးကော်မတီကနေမတ်လအကုန်မော်ရမြိုင်မြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။ဆန္ဒထုတ်ဖော်ပွဲဦးစီးကော်မတီတွေကနေဥပဒေပညာရှင်တွေနဲ့တိုင်ပင်ပြီးတရားအမိပြောင်းလဲရေးအတွက်ပြည်ထောင်စုအဆင့်အထိတင်ပြဆောင်ရွက်သွားမှာဖြစ်တယ်လို့ UC Committee Gamsound Upite, Nikun Chanu Gapiovare, Mumjine Mormian Mune, Changsong Yugo Satwe Tare, Yakin Talundada, Changsongu, Bojo on Sandada, Ami Pianle Tamabu, Masla Seleiniga, Viduluto, Siwigani, Mekwe Sompia, a deep Yuke Bipare, Eli Sompia Chaku, Majinalu, Masla Sako Yanima, Mumjine Mune, Titiga, Mundita Kanatanjo, Gangwa Sanda, Topo, Kejavare.
မိုင်းရှုမျိုးနယ်မျိုးရာတီမိုကရေစီဖွဲ့ချုပ်အန်အန်ဒီရဲ့အလုံးမှုဆောင်ဖွဲ့ဝင်တူဖြစ်သူစိုင်းသွန်းသူဦးဟာပြီးခင်ပါတီကနေနှုတ်ထွက်ပြီးရှန်တိုင်းတိုင်းများဒီမိုကရေစီဖွဲ့ချုပ်အစအန်အန်ဒီပါတီကိုကူးပြောင်းလိုက်ပါတယ်ပြီးခင်ဘက်ကစိုင်းသွန်းသူဦးကိုဂုဏ်ပြုတဲ့အနေနဲ့ပါတီဝင်မှတ်တမ်းရေးထိုးအနှင်းဘွဲကိုကျင်းပကျူဆူခဲ့ကြပြီးပါတီဝင်ကပြားတွေကိုလည်းထုတ ဒီနေ့အတွင်းအခြေခံပညာကျောင်းများမှာတိုင်းရင်းသားစာပေထိရောက်စွာသင်ကြားပို့ရှိပါတယ်။
ကျင်းပြင်းတဲ့အတွင်းအခြေခံပညာကျောင်းများမှာတိုင်းရင်းသားစာပေထိရောက်စွာသင်ကြားနိုင်ဖို့အတွက်မတ်လ25ရက်နေ့ကနေဧပြီလ10ရက်နေ့အထိကျင်းပြင်းတဲ့ဖအမျိုးမှာကျင်းပတဲ့50ခုနှစ်တိုင်မြောက်လွင့်ရသည့်ကျင်းစာပေနဲ့ယဉ်ကျေးမှုဆရာအတက်တင်မုံမှန်တင်နန်းမှာအစိုးရပညာရေးဌာနကကျင်းစာသင်ကျောင်းဆရာဆရာမနှစ်ယောက်ပါဝင်တက်ရောက်ခဲ့ပါတယ်။အခြေခံပညာကျောင်းတွေမှာ2003ခုနှစ်ကတည်းကတိုင်းရ Agulu Dayao Kaina Pietelo, Kien Spine Sabine, Jinji Mu, Pianboye Ethan Ogota, Saw Emia Rap Yoware. Aku the general U selectin Sapi Guamaba. Sampi down my man shumu ma chimba me Zaja Yukawema NLD ga Jira Osu Donku Pyatimbu Dimya Tegu Piansu Yukawe Commission up Bay Chapiro Yuga Wesele Zimba Dwama Pipi Mayungura Lungjung Say Chapiro Lama Jin and Nia Niago Piansu Melo Yukawe Commission up Yobare Dijangura Nam Hongani Suzy Den set tabaration.
Sampi net down by my shumyo meo petamine jo aquama shide non app call kun jang jama Sampi damato SSPP SSA does a can shida jow Yuka wet jimba po long chung sick chade anita machide adre Yuka wet majimba po NLD Amuda democracy a pet chokani Yuka wet commission tan dang dan tarava
လည်းလင်ခရိုင်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတန်းတင်ကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တောင်းဆိုထားတဲ့အတိုင်းလှုပ်ဆောင်မှာမဟုတ်ပဲငကိုချထားတဲ့အစီအစဉ်တိုင်းသာလှုပ်ဆောင်သွားမယ်လို့ပြောပါတယ်ပြီးတော့ဒီကော်မရှင်ရဲ့ပြည်ညာပြီးနေရုံတွေပဲကျွန်တော်ရှေ့ဖို့စဉ်းစားရတယ်ကျွန်တော်ကဒီရွေးကောက်ပွဲကိုပေါ့လေဒီအောင်မြင်အောင်တော့เนาะအားလုံးဝင်ဝင်ပြီးတော့မှစစ်
NLD ตั้งแต่ท่าเรือเจียอุสุตงคูมาแม้ไปเป็นคนสิทธิ์ดูลีทางโจชิบาร์เร่แม้ลงว่ามาเปียร์ท่าเทศไซน์แม้ยงเปียงชีระกังบีแม้ลู่ทู่แม้ลามาเทมากุโซยินีเดลูฉันตั้งยินนั้นยาดิโมครีสีเพื่อชกเปียกขึ้นยาไซเล็กกับเปียบาร์เร่แต่กูเชื่อแม้ยงที่เขาเป็นเนี่ยมาเขาเป็นเนี่ยแต่นั่นก็เพื่อสิ่งเดียวเนี่ยกูพิโรมาเวทตัวเรื่องเนี่ยกูต้องเชื่อเลยเนี่ย แม่ลูกก็มาเที่ยวอะไรเนี่ยสมัยเช่นเราคุณลูกแม่ยงช่วยได้ตอนนี้ลูกตัวลูกใหญ่แต่แม่ลูกแม่มีเอชแอนด์ทีนี่ตายเนี่ยคุยเนี่ยนี่มาคุณแม่ไม่เที่ยวไปเนี่ยตัวลูกงามไม่เว้นเนี่ยตอนนี้ลูกแม่เที่ยวไม่สุดเลยแต่กูเกรงว่าแม่เป็นผู้ป่วยมาไปดีอายุมาแล้วเนี่ยเดี๋ยวทำทีนู่นเจ้าก็รอตัวลูกเจ้าจะไม่ลูกจะตาย
ฉันพิจารณาในยากาโปชกที่สุดแทนก็รอยุคเก่าเปื่อยสุดาลูทูอัตเวยยี่ป่าเดอัตเวยยุคเก่าเปื่อยกูโจสุดเดอเปียงจับใจยุคเก่าเปื่อยเนี่ยปัตตาบีจะส่งเดียวมึงยังสุดเพื่อมาหกบุลูเปียวสุดไล่ป่าเดอีบรัลลัตยันนี่มาจิมปาเมจับใจยุคเก่าเปื่อยมาฉันพิจารณาตะคุลงลุดดอกกุสเลเนียชเนียยุคเชตัวมาพิบีNLD ปีคันพิวปาร์ตี้USDPฉันได้ยินนัยยะเดโมแครติกปาร์ตี้SNDPอาซาชีเดปาร์ตี้จีเวกันนี่อธิการปาวินเชมจันตัวมาพิบาร์เดช Sapiro Mubinema, Natal Satan, Natal Sakon, Banana Nitra, Tana Satan Gugani, Pushan, we jet them out the town, Tonya Jogu, but imagine a pit gentle Anna Gavare, Tanari in the Kulu Muri, Pushan Biro, the Ayara Poma, Bina Pinchuima, Tigaya, and Nitari Shinira Subi, Wipan Josu Murile
ပြန်လဲအနှံတဲ့ပူရှံငွေတို့ကိုအစိုးရဖွဲ့စံပြချက်နဲ့ဆယ်မျိုးနယ်ကဒေသဖွေးပြည်ရဲ့အမျိုးအစားပေါင်း130ကျော်မှာတောင်ဆွဲတော်မှာဖြစ်ပြီးလုပ်ငန်းတွေကိုမတ်လ
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရပါပါ။ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ALDပါတီကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံမှပြန်လည်မှတ်ပုံတင်ဖို့အတွက်ခေါင်းဆောင်အုပ်ကိုရွေးချယ်အတည်ပြုခဲ့ကြပါတယ်။တရက်ရှင်တွေအခုနားဆင်ခဲ့ကြတာကတော့ပြည်နိုင်ဝိုင်းတော့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအ
ဒီနေ့ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။ဗီဒီယိုကနေထုတ်လွှင့်နေတဲ့စီစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးခြင်းနဲ့စာရေးသားပေးဖို့ခြင်းနဲ့
ဖီယိုကနေကြတာရင်းနှီးမြပိုင်းစီစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ခုတော့နောက်ဆုံးရနိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါမယ်ရှင်။ဒီကနေ့ချင်းပါကရဲ့အမေရိကန်သမ္မတယူကောက်ပွဲကိုရုရှားကဂျာဝဲစူပါကမ်မှုနဲ့သမ္မတတော်နဲ့ထွန်းရဲ့အတွင်းလူတွေပတ်သက်မှုရှိမရှိဆိုတာတွေကိုဒီကနေ့စတင်ကြားနာစစ်ဆေးနေပါပြီ။အများအယုံဆိုင်နေတဲ့ဂျာနာဝဲမတိုင်
ချင်းမုံရင်တဲ့ဒုက္ခတွေပြဿနာဖြစ်ရှင်ဒီသားရဲမဟာမိတ်တွေနဲ့ဆွေးနွေးမယ်ပြပခီးစဉ်စပြအမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်တန်လာဆာတူကီနိုင်ငံကိုတောက်ရောက်ခဲ့ပြီးအန်ကာရာမြို့မှာဝန်ကြီးချုပ်နဲ့သမ္မတတွေပါဝင်တူကီဆွေးနွေးထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံပါတယ်ဒီကနေ့တွေ့ဆုံမှုတွေကိုတော့ မြောက်ကိုရီယာကောင်းဆောင်ကင်ချုံရဲ့ဖေရူမေဝဲအကူဖြစ်သူရဲ့အလောင်းကိုပြန်လည်လွှတ်ပြောင်းပြီးမလေးရှားဆွေရကခွင့်ပြုလိုက်ပါတယ်ကွာလာလမ်ပါတ်နိုင်ငံတကာလေးစိတ်မှာပြီးခဲ့တဲ့လတဲ့တပြက်ခံခဲ့ရတဲ့ကင်ချုံနိုင်ရဲ့ရုပ်အလောင်းကိုမိသားစုရဲ့တောင်းခံချက်အရမြောက်ကိုရီယာကိုပြန်လည်လွှတ်ပြောင်းပေးမှဖြစ်ကြောင်းမလေးရှားဝန်ကြီးချုပ်နချက်ရာဇာကပြောဆိုလိုက်ကြပါ တန်းတန်းနဲ့ကန်ဖွဲ့၅ဘက်မြန်မာစိုးရနဲ့ပြစ်ခတ်ရဆိုင်လက်မှတ်ရေးထိုးဖို့သဘောတူညီချက်ရရှိခဲ့ကြောင်းမြန်မာစိုးရကကြေညာလိုက်ပါတယ်ညီညွတ်တော်တိုင်းနယ်လူမျိုးများဖက်ဒရယ်ကောင်စီ UNFC ဖွဲ့ဝင်၅ဘက်က ဒီနေ့ကျွန်တော်တို့ကနေဥကကျညာပေးခဲ့တာပါဒီညာအတွက်စီစဉ်ထုတ်လုပ်ရေးမှုကတော့မတ်တင်ထိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဘယ်ပါပဲဖြစ်ပါတယ်ကျွန်မဤတန်စီပါရှင်ဖြိုအမေရိကန်တန်မနက်ဖက်မြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်မနက်